Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင် VOA American တန်ကနေ2022ခုနှစ်ဇူလိုင်လ30ရက်တောက်ကြညာပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နှာစင်နိုင်ပါပြီဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမမရှင်တောက်ကြညအတွက်တော်ရရှိတွေကိုတင်ဆက်ပေးမယ်ထိတ်တန့်ရောက်သတင်းလွှာတွေကတော့လာမယ့်သတင်းနှစ်ပတ်အတွင်းမှာမြန်မာနိုင်ငံမှာလူဦးရေထက်ဝက်လောက်ကိုဗစ် -19 ကူးစက်ခံရနိုင်တယ်လို့ကုလသမဂ္ဂဆိုင်ရာဗီဒိန်တန်မတ်ကြီးကပြောခဲ့တဲ့အပေါ်မှာတော့မြန်မာနိုင်ငံမှာတဦးချင်းလိုက်နာမယ်ဆိုရင်ကိုဗစ် -19 ကူးစက်သေဆုံးမှုနှုန်းအရန်ဆိုးမသွားအောင်ထိန်းနိုင်မှာပါလို့မြန်မာကျန်းမာရေးဌာနကတုံ့ပြန်လိုက်ပါတယ
်။ကူးဖို့မကူးဖို့ဆိုတာတူးတယောက်ချင်းရဲ့ကာကွယ်မှုပုံမှန်လေးအရန်မှုတွေဟောတမကြီးအတိတ်တိနဲ့ကျွန်တော်ကကာကွယ်မှုတွေအဲ့တော့အခုလိုကာကွယ်ပြီးထိုးထန့်ပြီးတဲ့အချိန်ပါလေလားခုနမျိုးတွေပေါ့နော်ဒါမှကျွန်တော်က
ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်ဆိုပါရှင်ဒီသတင်းအပြည့်အစုံမကြခင်နားဆင်ရပါမယ်။နောက်ဆက်နာသိမှုစန့်ကျင်ကန့်ကွက်တဲ့ရန်ကုန်ကဆန္ဒပြပွဲတစ်ခုကိုတော့အရက်ဝင့်နဲ့လက်နက်ကင်တွေကပြစ်ခတ်ဖမ်းဆီးခဲ့ပါတယ်။နောက်စစ်ကောင်စီအဖွဲ့နဲ့အဆက်အသွယ်ရှိတယ်ဆိုပြီးချင်းပြည်နယ်ဟာခါမြို့ကကက်သလစ်ဖုန်းတော်ကြီးတစ်ပါးနဲ့တင်းအုပ်စရာတဦးကိုတော့ဟာခါ CDF အဖွဲ့ကဖမ်းဆီးထိန်းသိမ်းထားတာဒီကနေ့အထိပြန်လွတ်လာတာမရှိသေးပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းကစစ်ဘေးရှောင်စခန်းတွေနဲ့ချင်းပြည်နယ်ပလောဝမြို့ကစစ်ရှောင်စခန်းတွေမှာတော့စားနပ်ရိက္ခာစေဝါနဲ့တခြားလူဝဲချက်တွေရှိနေတဲ့အကြောင်းစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံးလေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါလိမ့်မယ်ရှင်။
မြန်မာနိုင်ငံမှာဒီနှစ်ဓာတ်ခွဲစမ်းသပ်မှုပေါင်း 14,135 ခုစစ်ဆေးခဲ့တာမှာကူးစက်သူ 9,128 ယောက်နဲ့သေဆုံးသူ 390 ရှိတယ်လို့စစ်ကောင်စီရဲ့ကျန်းမာရေးဌာနကထုတ်ပြန်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာအခုဆိုရင်စုစုပေါင်းကူးစက်သူဟာ 29,460 နဲ့သေဆုံးသူ 1,942 ယောက်ရှိသွားပြီဖြစ်ပါတယ်။ဒါပေမဲ့ကျန်းမာရေးပညာရှင်တွေနဲ့လေ့လာသုံးသပ်သူတွေကတော့နေ့စဉ်ကူးစက်မှုနှုန်းနဲ့သေဆုံးမှုနှုန်းကဒီထက်အများကြီးပိုနိုင်တယ်လို့ပြောဆိုထားပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူတွေတိုးလာနေချိန်မှာပဲအာဏာသိမ်းစစ်ကောင်စီဟာ COVID ကပ်ဘေးကိုအသုံးချပြီးတော့အတိုက်ခံတွေကိုနှိမ်နှင်းနေတယ်လို့အာဏာပုံမူခိုင်မြဲအောင်လုပ်နေတယ်လို့ဆွဆွဲပြောဆိုတာတွေထွက်ထားပါတယ်။စစ်ကောင်စီကတော့ကာကွယ်ဆေးထိုးလုပ်ငန်းတွေအပါအဝင်ကာကွယ်ရေးနဲ့ကုသရေးလုပ်ငန်းတွေအချိန်မြင့်လှုပ်ဆောင်နေတဲ့အကြောင်းပြောဆိုထားပါတယ်။လူတွေကာကွယ်ဆေးလာထိုးကြဖို့ကာကွယ်ရေးနဲ့ကုသရေးမှာပူးပေါင်းပါဝင်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်။ကူးစက်မှုတွေတိုးလာနေချိန်မှာပဲကိုဗစ်လူနာတွေလိုအပ်တဲ့အောက်ဆီဂျင်မရလို့နေ့စဉ်သေဆုံးမှုတွေများလာနေသလိုဒီလိုမရအောင်လဲစစ်ကောင်စီကကန့်သတ်မှုတွေလုပ်နေတာဖြစ်တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောပါရယ်။အချိန်ထဲမှာပဲစစ်အုပ်ချုပ်ရေးကိုအကြမ်းမဖက်နီးနဲ့ဖီဆန်နေကြတဲ့ CDM ဝန်ထမ်းတွေကိုလည်းစစ်ကောင်စီကပြစ်မှတ်ထားတိုက်ခိုက်မှုတွေလုပ်နေတာကိုသူတို့ကထောက်ပြကြပါရယ်။မြန်မာနိုင်ငံဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာတော့ကိုဗစ်ကြောင့်သေဆုံးမှုနှုန်းအမြင့်ဆုံးနိုင်ငံတစ်ခုဖြစ်နေတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖြစ်လာနေတဲ့နိုင်ငံရေးအခြေတဲတွေနဲ့ဆိုးဝါးလာနေတဲ့ကိုဗစ်ကပ်ရောဂါပြဿနာကိုရင်ဆိုင်ကျော်လွှားနိုင်ဖို့လုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာအနေနဲ့ထိထိရောက်ရောက်ဆောင်ရွက်ကြဖို့ကိုနိုင်ငံတကာအတိုင်းအဝိုင်းကတိုက်တွန်းလိုက်ပါတယ်ကိုဗစ် -19 ရောဂါကူးစက်မှုတွေတိုးလာနေတဲ့ပုံမှာစိုးရိမ်ကြောင်းနဲ့လူလူချမ်းသာရေးပြဿနာကိုရင်ဆိုင်နိုင်အောင်အကူအညီပေးဖို့ကြိုးပမ်းနေတယ်လို့အမေရိကန်ကပြောပါတယ်ဒေါ်လာ30တန်ဖိုးရှိတဲ့ကျန်းမာရေးပစ္စည်းတွေကိုကယ်ရောဂါအကူအညီဖြစ်ပေးခဲ့ကြောင်းအမေရိကန်အစိုးရအစင်းမြင့်အရာရှိတဦးကပြောကြားလိုက်ပြီးဒါပေမဲ့အဲ့လိုအကူအညီပေးတာဟာမြန်မာပြည်သူတွေအတွက်အရေးတကြီးလိုအပ်နေတဲ့အကူအညီတွေကိုပေးဖို့ရည်ရွယ်တာဖြစ်ပြီးတော့မြန်မာစစ်အာဏာပိုင်တွေနဲ့လက်တွဲအလုပ်လုပ်ဖို့မဟုတ်ဘူးလို့ပြောလိုက်ပါတယ်အချိန်ထဲမှာပဲမြန်မာနိုင်ငံကကိုဗစ်ကယ်ရောဂါကိုအချိန်မီမတားဆီးနိုင်ရင်တိတ်မကြခင်အချိန်အတွင်းတိုင်းပြည်မှာရှိတဲ့လူဦးရေထက်ဝက်လောက်ယောဂကူးစက်ခံရနိုင်ပြီးတော့အခြေအနေကစိုးရိမ်စရာကောင်းတယ်လို့ဗြိတိန်နိုင်ငံဆိုင်ရာကုလသမဂ္ဂတန်မတ်ကြီးဘာဘရာဝတ်ဝတ်ကကြာသပတေးနေ့ကလုပ်တဲ့လုံခြုံရေးကောင်စီမြန်မာအရေးအလို့သဘောဆွေးနွေးပွဲမှာတတိပေးခဲ့ပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတန်မတ်ကြီးဂျက်ဖရီဒေလော်ရန်တစ်ကတော့မြန်မာစစ်တပ်ကိုဒီမိုကရေစီလမ်းကြောင်းပေါ်ကိုဥတီအောင်လုံခြုံရေးကောင်စီအနေနဲ့ဖိအားပေးဖို့ကိုတိုက်တွန်းလိုက်ပါတယ်ဒါမဲ့လည်းလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာ6လနီးပါးကြာလာတဲ့အထိလူခွေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ထိရောက်တဲ့ဆုံးဖြတ်ချက်တွေမချမှတ်နိုင်သေးတဲ့အပြင်စစ်ဆက်ဆွေးနွေးရေးမဖော်ဆောင်နိုင်သေးတဲ့အပေါ်မှာလည်း HRW အဖွဲ့ရဲ့ကုလသမဂ္ဂဆိုင်ရာညွှန်ကြားရေးမှူးလူးရှာဗနောကဝေဖန်လိုက်ပါတယ်ခင်ဗျာ မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာ6လနီးပါးရှိလာနေတယ်မှာပဲဆရာနာရှင်စန့်ကျင်ပြုတ်ကြရေးဆန္ဒပြတပိတ်တွေလည်းဒီနေ့ဆက်လက်ဖြစ်ပွားခဲ့ပြီးတော့ဆန္ဒပြတွေပေါ်မှာပြစ်ခတ်နေနေဖမ်းဆီးမှုတွေလည်းရှိခဲ့ပါတယ
်ဆရာနာရှင်စန့်ကျင်ရေး
ဖို့ရေးဖို့ရေးဆရာန
ာရန်ကုန်မြို့တောင်ပိုင်းမြို့နယ်ကြောင်မြောင်းတတိပဋ္ဌာန်လမ်းထိပ်မှာတော့ဒီနေ့ညနေပိုင်းကလူငယ်တွေလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြလူငယ်တွေကဖက်ဆစ်စစ်တပ်အမြင့်ဖြတ်အာဏာရှင်ပြုတ်ကြရေးစတဲ့ကျွေးကြော်တန်တွေကိုအဟစ်ဆန္ဒပြခဲ့ကြပြီးတော့အဲ့ဒီဆန္ဒပြတဲ့လူငယ်တွေကတော့စစ်ကောင်စီဘက်ကရဲဝတ်လုံခြုံရေးတွေကပြစ်ခတ်ဖမ်းဆီးခဲ့တာကြောင့်တယောက်တနက်ကြီးထိမှန်ခဲ့ပြီးတော့၃ယောက်ဖမ်းခံခဲ့ရတယ်လို့သိရပါတယ်။ဒါပြင်ဒီနေ့မနက်ပိုင်းကလည်းလိုင်သာမျိုးနယ်မှာလည်းလူငယ်တွေကဆရာနာရှင်စန့်ကျင်ဆန္ဒပြတောင်းဆိုတာတွေကိုလုပ်ခဲ့ကြပါတယ်။အလားတူပဲမန္တလေးမြို့မှာဆိုရင်လည်းတန်ခါသမဂ္ဂတပိတ်စစ်ကြောင်းအင်ဂျင်နီယာတပိတ်စစ်ကြောင်းမဟာမိတ်တပိတ်စစ်ကြောင်းအောင်မြေတာဇန်နဲ့မဟာအောင်မြေတပိတ်စစ်ကြောင်းစတာတွေဟာသက်ဆိုင်ရာတပိတ်စစ်ကြောင်းအလိုက်ချီတဲ့ဆန္ဒပြခဲ့ကြပြီးတော့တိုက်ပိတ်သွားလို့ငြိမ်းမဲ့အထဲမှာအမှန်တရားမပါဘူးဆိုတဲ့စာတန်းတွေကိုခြင်ဆောင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဒါပြင်သခိုင်းတိုင်းမုံရွာမြို့မှာဆိုရင်လဲဆန္ဒပြတဲ့သူတွေဟာစူပေါင်းပင်မတပိတ်စစ်ကြောင်းကိုဆိုင်ကယ်တွေနဲ့အင်အားပစ်ချီတဲ့ဆန္ဒပြခဲ့ကြတဲ့အပြင်အာယုံဦးတပိတ်ကိုလည်းဆင်နွှဲခဲ့ကြပြီးတော့ဇလင်းကြီးကလေးဖားကတ်လုံငင်းတဝဲလောင်းလုံစတဲ့မြို့တွေမှာလည်းဆရာနာရှင်စန့်ကျင်ဆန္ဒပြတာတွေဆက်လက်လှုပ်ဆောင်ခဲ့ကြပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီ1ရက်နေ့ကစစ်တပ်ကအာဏာသိမ်းချိန်ကစပြီးနိုင်ငံတော်မှာဖမ်းဆီးခံရသူ6900ကျော်ရှိခဲ့ပြီးတော့တည်ဆုံးသူက939ဦးရှိတယ်လို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကဒီနေ့နေ့စွဲနဲ့ထုတ်ပြန်ထားပါတယ်ခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းမှာမုတ်တုံမှုများပြီးတော့ရေကြီးမြေပြိုမှုတွေကြောင့်လူ3သိန်းကျော်လောက်အထိပိတ်မိနေပြီးတော့ရိုဟင်ဂျာဒုက္ခသည်တချို့အပါအဝင်လူ20ထက်မနည်းတည်ဆုံးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေကဒီနေ့မှပြောလိုက်ပါတယ်။ရိုဟင်ဂျာဆိုတဲ့နာမည်ကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကထွက်ပြေးလာသူတသန်းနီးပါးရှိနေတဲ့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ဒေသမှာတနင်္လာနေ့ကစလို့မုတ်တုံမှုအကြီးအကျယ်ရွာပြီးတော့ရေကြီးမြေပြိုရာတွေကျုံနေရတာပါ။မိုင်းနယ်ကိုရေတွေဝင်လာတဲ့အချိန်မှာကျမအိမ်မှာကူမဲ့သူဘယ်သူမှမရှိဘဲတယောက်တည်းရှိနေတာပါ။ဒါပေမဲ့ကျမပစ္စည်းတချို့ကိုတော့ဘေးလွယကိုရွှေ့နိုင်လိုက်ပြီးအခုတော့ကျမလည်းဒုက္ခသည်စခန်းမှာရှိတဲ့တခြားမိသားစုတစ်ခုနဲ့နေနေရပါတယ်ဆိုပြီးဒုက္ခသည်စခန်းမှာနေထိုင်နေတဲ့ရိုဟင်ဂျာတူပြောသွားတာဖြစ်ပါတယ်။ရေပေးတဲ့အသင့်ဒုက္ခသည်တွေကိုပြန်လည်နေရာချထားပေးဖို့အစိုးရမဟုတ်တဲ့အဖွဲ့တွေကလုံခြုံနေတယ်လို့စခန်းအမှတ်၈ကဒုက္ခသည်တူဖြစ်သူဇကီးယားအာမတ်ကလည်း VOA ဘင်္ဂလားဘာသာဌာနကိုပြောပါတယ်။ဘေးနဲ့အသင့်သူတွေကိုစာသင်ကျောင်းတွေမှာရွှေ့ထားပြီးတော့သားစရာနဲ့အဝတ်ထည်တွေပေးထားတယ်လို့လည်းပြောပါတယ်။ဒါပေမဲ့လိုအပ်နေတဲ့နေအိမ်အစ်စ်တွေကိုတော့မဆောက်နိုင်သေးပါဘူး။ရေပေးတဲ့တင့်နိုင်ကြီးရှိတဲ့ဒုက္ခသည်တွေအိမ်ကနေထွက်ဖို့ပြောခဲ့ပြီးထွက်သူရှိသလိုမထွက်သူတွေလည်းရှိတယ်လို့ဇကီးယားကပြောပါတယ်။အခုချိန်ကြီးတော့မိုးကြီးရွာနေစေဖြစ်ပြီးတော့ဒုက္ခသည်တွေအတွက်အန္တရာယ်ရှိနေစေပဲလို့ဇကီးယားကပြောပါတယ်။ကောက်ဆက်ဘဇားခရိုင်မှာရေပေးကြောင့်လူ36000လောက်ပိတ်မိနေပြီးတော့ကျေးရွာ80ထပ်မနေရေမြုပ်နေတယ်လို့လည်းခရိုင်အုပ်ချုပ်ရေးမှူးမမူနာရာရှစ်က AFP သတင်းဌာနကိုပြောပါတယ်ရေပေးကြောင့်တည်ဆုံးသူ20ထပ်မနည်းမှာရွှေညာဒုက္ခသည်6ဦးထပ်မနည်းပါတယ်လို့လည်းသူကပြောပါတယ်ခင်ဗျာ
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုက်ထိုမီတာ32 kHz 9303ညလိုက်ထိုမီတာ57 kHz 5885တို့အပြင်စနေတိုင်းဝင်မှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။သောက်ကြနေညပိုင်း VOA American အသံရဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။ COVID မျိုးကွဲသစ် Delta ဟာရေကြောက်ရောဂါလိုပဲကူးစက်လွယ်နိုင်တယ်လို့ American CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကသတိပေးထုတ်ပြန်မှုရှိနေပါတယ်။ COVID-19 ကာကွယ်ဆေးထိုးထားပြီးသူရောမထိုးထားသူတွေစီကပါအခုလိုတခြားသူတွေကိုလွယ်လွယ်ကူးစက်သွားနိုင်ကြောင်း American CDC ရုံးတွင်းအစီရင်ခံစာမှာဖော်ပြထားပြီးဒီနေ့တောက်ကြနေ့မှာကြေညာနိုင်တယ်လို့ Washington Post နဲ့ New York Times သတင်းစာတွေကဆိုပါတယ်။ဒီရုံးတွင်းအစီရင်ခံစာကိုကွန်ပျူတာ slide ပြပုံစံနဲ့တင်ပြထားရမှာအမေရိကန်မှာပြန့်နှံ့လာနေတဲ့ Delta မျိုးကွဲသစ်ဟာကူးစက်လွယ်တာအပြင်ပိုပြင်းထန်တဲ့ဖျားနာမှုပါဖြစ်စေနိုင်တယ်လို့လည်းဆက်သတိပေးထားပါတယ်။ဒီအစီရင်ခံစာထဲမှာပဲအမေရိကန်ကလူတချို့ COVID ကာကွယ်ဆေးထိုးဖို့နဲ့ Max Pazan and Akonsi Depo, CDC Nene, Nachaya, Kanidagule, Athese, Shimja Tavare, Dabjin, Ibulane, Puma, Amy, Piana, Rita, Po, Kusem Yanide, D. Lun Kusem Yan, Yogadeha, now virus the loop, Tinabi, Akonsongaro, Kagwe, Sine, Kagwe, Bube, Sure, Rinzaga, Pidurego, Panaibu, CDC, Jamaia, Shirego, D. Sinkansama, Titan Tavarek. Agulo, Delta, Kuvi, Yogade, America ma po kumian pin tan la da go thain chou pho tan ne chi de so ya won dan lue go sikan tit twe tin cha lai ba bi America tamra Joe Biden ga mne ga be covid ka kwe se po thu chin la se ao a so ya won dan lue ni ne ka kwe se thu pho lo me ma thu yin naw po man sit se da lue khan pho ne Max Bazan ne nakaw si tat pho lai na ya me lo chin ya ga bi a ku lo sat pyo lai ba de
and my decision my direction
chano song phyet che chano nyet cha che ma Asoya Saure, Soya Wundane, Lale Dure Alo, a to do Langa Yamaba, Sono Sarega, Piolaga Lubawe, Max Pazan and Akonsi Tapuga, Nangae Jinya Saram Hobabu, the Kega Kukugu, Kawebuba, the Cha Duregule, Kawe, Pibuba, Lutamra Paidanga, Imbidogani, Piogerava, Tapi and Tamra Paidanga Sapi, Kuve Pianago, Kawebu, Taniga, Max Pazan and Akonsi Tata, Pippi, a Kongzon Kawe Nigaro, Kawezi, Turabe Pite, Kagwese Tura Yin, Kovichang Pimin Tanem Piao Le Kagwe Pina Delu at these Shimjage Barek. Kaba Ulampiwe Chimpani de Japan Male, Kove Kusamu Po Solani Rajao, Tencho Muri, Tatu Mien Chamale Babi, Coronavirus Kusamuri Po Solani Rajao, Japan Suyaga, Tokyo Murama, Kove Tencho Yevo Chini, Chinya Chaku, Yatu Tamalai Bi, Tokyo Pi Notan Yuji, Lemu Mava, Yevo Chinego Dini, Tatu Tamalai Bare. Japan Wenjo Yoshihide Sugaga, Tokyo Ne Kansai Dida Rima Kobe Kusamuri, Yentem Miane known at Piana Navy, Biza Mugwe Delta Piana Nago Matincho Nabu Soyeno, Jama is cinema, Jet Jailana in the Lu, Tokyo Martini Lotte Rinsa Shinlewa Matri, Bila Bare, Agulo Chene Dijao, Tokyo Niga Saitama, Kanagawane, Chiba Murepi, Osaka Mu, Lemu Male, Lame, Tanila Niga Sabi, August Thongset Yaneti, Kovic Kabisaya, Yevo Chini, Tamalaya Lule, Wenjito Sugaga, Session Piavare, Tapi, Genonega, Yevo Chini, Chinya Tare, Tokyo Murone, Okinawa Chun, Tamai Dita Rimale, D. Yevo Chini, Tamachago, Ogo Lagonti, Tatan, Dulai Bare, Japama, Manicha Tarinega, Tiatema, Kuvi Kusetu, Tathanti, Sanyin, Yapia Gabiena, Agulu, Yevo, Chinirugo, Domi, Laitale, Chibarek. China and Amale, Kuvi Kusemuri, Mintelani Jema, Tangarorigo, Kuvi Kawasi, Satu, Pinibabi, Amyazun and Niabi, a changing Kuselu, Tangarorigo, Tainsuaga, Dinikawasi, Satu, Pijema, Wat Sari Sudalam, Ponyjong, Jonah in Seattle, Prat Tapara said Monga. ပန်တီလည်းပေါ့ဘာမှတံပင်တယ်ဝါပင်နာနာမထားပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင်ပင် ဘကိစ္စတွေအထိပါတရားဟောပေးနေတဲ့အခုသံဃာတော်တွေနဲ့အတူမိသင်ကျူပေးနေတဲ့သုတ်သင်ဝန်ထမ်းတွေကိုကာကွယ်ပေးဖို့လဲကိုဗစ်ကာကွယ်ဆေးဦးစားပေးထိုးနေပါတယ်။ထိုင်းနိုင်ငံနဲ့နေ့စဉ်ကိုဗစ်ကူးစက်မှုသေဆုံးမှုတွေစံချိန်တင်မြင့်တက်လာနေပြီးကာကွယ်ဆေး 16.6 တန်းစာပဲထိုးတာကနောက်ထပ်သန်း 100 စာရဖို့မျှော်မှန်းထားပြီးဒီနှစ်အကုန်မှာဆိုရင်လူရည်80ရာခိုင်နှုန်းကိုအပြီးထိုးပေးဖို့ရည်မှန်းထားပါတယ်ခင်ဗျာ
။
ဇူလိုင်လ30ရက်နေ့ရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုရနိုင်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာတဦးချင်းလိုက်နာပြီးတော့ပူးပေါင်းဆောင်ရွက်ကြမယ်ဆိုရင် COVID-19 ကြောင့်ကူးစက်သေဆုံးမှုနှုန်းအရန်ဆိုးမသွားအောင်ထိန်းထားနိုင်မယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်။လာမယ့်သတင်းနှစ်ပတ်အတွင်းမြန်မာနိုင်ငံရဲ့လူဦးရေထက်ဝက်လောက် COVID ကူးစက်ခံရနိုင်တယ်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီးဘာဘရာဝုဒ်ဝတ်ကပြောခဲ့တဲ့အပေါ်အခုလိုတုံ့ပြန်ပြောဆိုလိုက်တာပါ ပရာဟိတကူညီပေးနေသူတဦးကတော့ကာကွယ်ဆေးအမြန်ရဖို့အရေးကြီးတယ်လို့ထောက်ပြပါရယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိန်းပြောပြပေးပါရှင
်မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဂျမအေးစနစ်ပြိုကျသွားတာဂျမအေးဝန်ထမ်းတွေဖမ်းဆီးခံရတာဟာစိုးရင်စရာအခြေအနေဖြစ်တယ်လို့ကုလသမဂ္ဂလူမျိုးရေးကောင်စီအလို့သဘောဆွေးနွေးပွဲမှာကြီးထင်သံမှန်ကြီးကပြောခဲ့တာပါမြန်မာပြည်မှာကိုဗစ်ကူးစက်နှုန်းများများဆန်းဆန်းပြန့်နှံ့နေပြီးရှေ့လာမဲ့သတင်းနှစ်ပတ်အတွင်းလူဦးရေထက်ဝက်လောက်အထိကူးစက်နိုင်တယ်လို့လည်းသူကခန့်မှန်းပြောဆိုခဲ့ပါတယ်။ဂျမအီထာနာပြောဝင်ရဒေါက်တာတန်းနိုင်စိုးကတော့ကျေးလက်မှာအနေများတဲ့မြန်မာလူနေမှုစနစ်ကြောင့်အဲဒီလောက်ပမာဏအထိကူးစက်နိုင်မယ်လို့သူ့အနေနဲ့ခန့်မှန်းမထားကြောင်းဆိုပါတယ်။လူတယောက်ချင်းစီကကိုဗစ်ကာကွယ်ရေးစည်းကမ်းတွေကိုစနစ်တကျလိုက်နာမယ်ဆိုရင်တော့နိုင်ငံတကာအတိုင်းအဝိုင်းကခန့်မှန်းထားတယ်လို့မဟုတ်ဘဲရှော့ချနိုင်လိမ့်မယ်လို့ VOA ကပြောပါတယ်။
ဒီသူတက်တဲ့လူကြားစီမှာဆိုတော့ situation ကတော့ဆက်တက်ဆက်တက်ကူးသွားတဲ့ situation နဲ့ဒီကြီးကျဲပါတဲ့နေရာမှာတော့ဒီလိုဆက်တက်ဆက်တက်ကူးမှုလေဆိုတော့တကယ်ကူးဖို့မကူးဖို့ဆိုတာတူးတယောက်ချင်းရဲ့ကာကွယ်ပုံပုံလေးအရင်မှတည်းဟောဆက်မကြီးအတိတ်တိနဲ့ကျွန်တော်ကကာကွယ်မှုတွေအဲ့တော့အခုလိုကာကွယ်ပြီးထိုးထန့်ပြီးတဲ့အချိန်မှာလည်းဒါကျွန်တော်ခုနမို့လို့ပေါ့နော်ဒါမှကျွန်တော်ကပြန်ပြောရခံနေကြရင်မခုခံနိုင်ကြဘူးဒီရောကောင်ဆိုရရမလို့ရဲ့အဖြစ်ပေါ့နော်။ဒါဆိုကိုယ်ဝင်ကမှဒီနေ့ထိုင်နေမဖြစ်ပွားနိုင်ဘူး။အတွက်ပြန်ဆုံးလို့ရတယ်။ကာကွယ်ရေးကောင်စီပြင်နေတယ်ဆိုတော့လေ။ကိုယ့်ဘူကကာကွယ်ရမယ်။ကိုယ်အင်းသားမှရှိတဲ့လူတွေကကာကွယ်မှုတိုက်တွန်းမယ်။ကိုယ်ကလည်းကာကွယ်ဆေးထိုးတဲ့နေရာမှာကိုယ်နဲ့ပေါင်းနေတဲ့ channel တွေထိုးခံတယ်ပေါ့နော်။ယောဂနဲ့ဆက်သက်ပြီးတော့ပြင်းပြင်းနေတဲ့လုပ်ငန်းတွေ၊တက်ချက်နေတဲ့လုပ်ငန်းတွေမှာလည်းတက်တာပေါ့နော်။ဒါဆိုရင်တော့သူ့ဘန်းသားတော့မဟုတ်ဖြစ်နေပေါ့နော်။ဆက်ဖြစ်နေတာပေါ့
။မေလအစောပိုင်းကကိုဗစ်ကြောင့်သေဆုံးသူတရက်ကိုအယောက်90ရှိခဲ့ရာကနေပြီးခဲ့တဲ့သတင်းပတ်တွေအတွင်း300ကျော်400အထိတက်လာတာပါရောဂါကူးစက်မှုကိုမထိန်းချုပ်နိုင်သေးတဲ့အတွက်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနိုင်ငံတကာတိုင်းဝန်ရဲ့အကူအညီကိုမကြလေးခင်ကပဲတောင်းခံခဲ့ပါသေးတယ်ဂျမအီဌာနကတော့ပြည်သူအချင်းချင်းတက်နိုင်တဲ့ဘက်ကနေလူငွေကြေးပစ္စည်းပညာစသည်ပူးပေါင်းပါဝင်ပေးဖို့ကြေညာချက်ထုတ်ပန်းကြားထားပါတယ
်အချင်းငယ်ကဘယ်ဘက်ကိုစောင့်နေလဲဆိုတာအဲ့တော့အလေးဘက်ကနေညာရဲ့အလေးဘက်ကိုပါမယ်။ဖြည်းဖြည်းဘက်ကညာရဲ့ဖြည်းဖြည်းဘက်ကိုပါမယ်။အဲ့တော့ကျွန်တော်တို့ဒီဘက်ကပူပေါင်းတဲ့အင်အားကောင်းနေပြီ။ဟိုဘက်ကယောဂါမခံနိုင်ကလေးပဲ။ကာဝင်နိုင်မှုအားနည်းနေ။ပူပေါင်းဆောင်ရွက်မှုအားနည်းနေဆိုတော့ဒီဘက်ကယောဂါဘက်ကအေးတာပေါ့နော်။အဓိကတော့ဒီဘက်ကနေပြီးတော့အလေးနည်းများတင်လို့တော့ပေါ့။ကျွန်တော်တို့ရဲ့ပူပေါင်းဆောင်ရွက်မှုအားနည်းကျွန်တော်ဒီထဲနိုင်မှာလေ။အားနည်းကျွန်တော်နေဆိုင်နိုင်ရပါလိမ့်။အခုလည်းဒီလိုလူတိုင်းလူတိုင်းတကူလာနေနိုင်လို့ရတာ
ကျမအေးဌာနကထုတ်ပြန်တဲ့နေ့စဉ်သေဆုံးနှုန်းတွေတကယ်လက်တွေ့မှာပိုများနိုင်တယ်လို့ကျမအေးပညာရှင်တွေနဲ့ပရိုက်တာကူညီသူတွေကပြောကြပါတယ်မြန်မာပြည်ကိုဗစ်တတိယလိုင်းအစမှာတက်ကြီးပိုင်းသေဆုံးမှုများခဲ့ပြီးအခုတတိယလိုင်းမှာတော့လူငယ်ပိုင်းတွေပါပါလာတဲ့အတွက်ကာကွယ်ဆေးအချိန်မီထိုးပေးနိုင်ဖို့မျှော်လင့်ကြောင်းရွှေတန်လင်းနာရေးကူညီမှုအဖွဲ့ဥက္ကဋ္ဌဦးအောင်နိုင်ဝင်းကပြောပါတယ်
ဒီတိကျလာတဲ့အခါမှာတက်နေပိုင်းကြီးတော်များများပါလာပြီ။ဒီနေ့ဆိုကျွန်တော်ပြောရတာ20ဆတူ30ဆတူ40ဝန်းကျင်နဲ့ဒီလိုမျိုးတွေပါပါလာပြီဆိုတော့ဒီကာကွယ်ဈေးလုံလောက်မှုအားကတော့အများကြီးလိုလိမ့်မယ်။ဒါပေမဲ့ဒီဥစ္စာကလည်းကျွန်တော်တို့ပုံမှန်ပြီးရှိတဲ့လူကြီးတွေအတိုင်းကိုပြင်သွင်းပြီးတော့ဆိုးပြီးမယ်ဆိုရင်တော့ဒီရောဂါကိုတတ်နိုင်သောကာကွယ်နိုင်မယ်လို့ကျွန်တော်ထင်ပါတယ်
။ကိုဗစ်တတိယလိုင်းဟာကမ္ဘာတဝန်းမှာအချိန်ကောင်းနေစေဖြစ်လို့ဒီကာယောဂါပြီးဆုံးမှုကလမ်းဝေးသေးကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကသတိပေးထားပါတယ်မြန်မာနိုင်ငံမှာတော့တရားဝင်ထုတ်ပြန်တဲ့စီးရင်ရဆိုရင်းကိုကိုဗစ်ကာယောဂါကြောင့်သေဆုံးသူစုစုပေါင်း 8,500 ကျော်ရှိပြီဖြစ်ပြီးကူးစက်ခံရသူပေါင်းကတော့ 2,900 ကျော်ရှိပြီဖြစ်ပါတယ်ခင်ဗျာ
ခုကြော်ကြော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ပြစ်ခတ်ဖမ်းဆီးမှုတွေရှိခဲ့တဲ့ရန်ကုန်ကဆန္ဒပြပွဲအကြောင်းကိုတင်ပြပေးချင်ပါတယ်ဆီယနာသိမ့်မှုကိုစန့်ကျင်ကန့်ကွက်တဲ့ရန်ကုန်ကဆန္ဒပြပွဲတစ်ခုကိုအရက်ဝစ်တွေနဲ့လက်နက်ကင်တပ်ဖွဲ့တွေကပြစ်ခတ်ဖမ်းဆီးတာကြောင့်ဆန္ဒပြသူတဦးကြီးထိမှန်တံရရခဲ့ပါတယ်။၃ယောက်ထက်မနည်းလဲအဖမ်းခံခဲ့ရပါတယ်။နေ့လယ်ပိုင်းတုန်းကတော့ရန်ကုန်မြို့လယ်ကောင်းပိုင်းနေရာတချို့မှာလက်နက်အပြည့်အစုံနဲ့စစ်သားတွေကလမ်းတွေကိုပိတ်ပြီးတော့တားဆီးစစ်ဆေးခဲ့ပါတယ်။ဒီအခြေအနေအပြည့်အစုံရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်။
ရန်ကုန်မြို့တာမွေကြောင်မြောင်ရက်ကဆနပြပွဲကိုပြစ်ခတ်ဖြိုခွဲတာမှာကြီးထိမှန်တဲ့သူဖမ်းဆီးခံရတဲ့သူတွေရှိခဲ့တယ်လို့ဦးဆောင်ပါဝင်သူတူကဖီဝေကိုပြောပါတယ
်တယောက်ကတနက်နဲ့ပြစ်ခတ်တယ်သူကပေါင်း300ဖမ်းခံရတယ်နှိပ်စက်တော့ရရှိအောင်ဆန္ဒပြတဲ့အချိန်ပေါ်တော့ကျွန်တော်ကြောက်ကွက်တဲ့ညံပေါ်တော့ဟိုကြောက်ကွက်တဲ့ညံပေါ်အိဒါဒရညံကနေပြီးတတိပတ်တန်ထိပ်တီးရှောက်တဲ့အချိန်မှာကျွန်တော်တို့ဟိုဆန္ဒပြကြတယ်ကျွန်တော်တို့အချိန်စက်ကတုံးတွေတော့ရရဲ့အချိန်ကြီးပြင်းပါတယ်ကျွန်တော်တို့အလုပ်ဝတ်တွေနဲ့စောင့်ပြီးတော့ကျွန်တော်တို့တနက်နဲ့ပြစ်ပြီးဖြိုခွဲတာပါအဲ့ဒီကြည့်ကြည့်ဆိုရင်အရှိတော့မှရှိသေးတယ်။လူငယ်ပြောကတော့တနက်မှမှာ ်ပြီးတော့ခေါင်းဆောင်နေတာကျန်တဲ့နောက်တော့ဟိုဘက်ဒီဘက်ကနေဆောင်းပြီးခေါင်းဆောင်ဖြစ်တယ်ကျွန်တော်တို့ဟိုတော့တော့ပေါင်းနေတယ်တယောက်ကတော့တော်တော်ပြင်းပြင်းနဲ့နှိပ်ချနေတာပါ။အကြောဘီမင်းရဲ့မှာတနက်တင်နေထုတ်ပြီးတော့ကြိုက်ထားတာပြဦးပေါင်းခွဲသွားတာလေကျွန်တော်တွေ့ကြရပါကြာ
လူမှုကွန်ရက်မှာပြန့်နေတဲ့ဗီဒီယိုတစ်ခုထဲမှာလည်းလူငယ်တဦးကိုစစ်သားတွေကချုပ်ကင်ဆွဲခေါ်သွားပြီးရိုက်နှက်ပြီးတော့စစ်ကားပေါ်ထိုးတင်လိုက်တာကိုတွေ့ရပါတယ်ဒီကနေ့နေ့လယ်လောက်ကလည်းရန်ကုန်မြို့တွင်းနေရအတော်များများမှာစစ်သားတွေရဲတွေကလက်နက်အပြည့်နဲ့လမ်းတွေပိတ်ဆို့တားဆီးခဲ့ပြီးဖြတ်တန်းသွားလာခွင့်မပေးဘဲကားတွေကိုလှည့်ပြန်ခိုင်းတာရှိတယ်လို့ကိုယ်တိုင်တွေ့ခဲ့ရတဲ့ရန်ကုန်မြို့ကန်တဦးဖြစ်သူဦးမြတ်သူဝင်းကပြောပါတယ်
မီးပွားရှိတယ်လေမီးပွားကျွန်တော်တို့ကလေးလမ်းလေးစုံပေါ့ကျွန်တော်ကလမ်းတောက်ပဲလေအဲမီးပွားကဒီဝါဒလမ်းဆိုတဲ့အောက်ဖက်ရောအပေါ်ထက်ဖက်ရောပေါ့နော်အဲ့ဒါကနှစ်ဖက်လုံးပိတ်တယ်ဘုံကျုံလမ်းဆိုတဲ့ဟိုဘက်ရောဒီဘက်ရောပိတ်တယ်တော့လေးဖက်လုံးပိတ်ထားတာပေါ့ဟိုအန်စာတုံးကားတစ်စီးကိုတော့ဒီဘက်ကက်ရက်ကအိမ်တိမ်တောက်ကိုသွားကျင်လို့လာမြင်အဲ့ကားတစ်စီးတော့လွတ်ပေးလိုက်တာကျွန်တော်တွေးလိုက်တယ်ကျွန်တော်အဲ့ဒါတော့တွေးလိုက်တယ်ပေါ့နော်ကျန်တဲ့ကားတွေတော့လှည့်ပြန်တယ်သွားလို့တော့မရဘူးသူကရဲတော့မတက်နဲ့မော်တော်ပီကယ်တွေနဲ့တွေ့ရတယ်ဗျ
ဘာကြောင့်အခုလိုပိတ်ကြလဲဆိုတာမသိရဘူးလို့လည်းပြောပါတယ်မိခင်အတွက်အောက်ဆီဂျင်နဲ့ဆေးဝါးတွေသွားဝယ်ရင်လမ်းပိတ်ဆစ်ဆီးနေတာကိုကိုယ်တိုင်ကြုံခဲ့ရသူနှောင်းမြို့ကန်တဦးကလည
်းအမေတော့လိုအပ်တဲ့ဆေးအဲ့မဲ့တော့တဲ့အောက်ဆီဂျင်နဲ့ပတ်သက်တဲ့ဟာလေးပေါ့ဗျာတကယ်ပြောရင်တော့အဲ့ဒါလေးတောင်းပေးမယ်ဆိုပြီးတော့ကားတွေကပုံပိတ်နေတယ်ပေါ့နော်ပိတ်နေတာမှစစ်စေးနေတဲ့စက်ကောင်စီကလည်းစစ်စေးနေရတယ်တွေ့တယ်ဗျာအဲ့တွေ့ရတယ်ကဲဟုတ်ပြီပေါ့အဲ့ဒါဆန်စီတန်းစီနဲ့သွားလိုက်တာပေါ့နော်အဲ့တချို့ကားတွေကြတော့လည်းရက်ပြီးတော့သူဘာလို့စစ်နေတယ်တော့မသိဘူးပေါ့ကိုကားကြတော့လည်းသူတို့ကြည့်တယ်ပြီးတော့ကျွန်တော်တို့ကားမှတော့တကယ်လည်းပါလာတာအောက်ဆီဂျင်ဥပပါလေအမေစီဆရာစီလက်မှတ်တွေပြလိုက်တော့အဲ့ကဲတော့သွားစီပြန်တော့အဆင်ပြေသွားပါတယ်အနောက်တနေရာကျတော့ထပ်ပိတ်တော့ဆကူလာတာဝါအရှိပေါ့နော်အဲ့မှာလဲတခါစစ်စစ်ခံရတယ်ပေါ့နော
်မနေ့ကတော့ ERI တိုင်းပသိမ်မြို့အမှတ်9ရပ်ကွက်ပသိမ်တရားအနီးကရဲစခန်းဝင်းနဲ့မြို့နယ်စီမင်းတရားရုံးမှာပုံပေါက်ကွဲခဲ့ပြီးအထိခိုက်မရှိဘူးလို့မြို့ကန်တူကပြောပါတယ်ဆရာနာသိမ်မှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဟာအချိန်ဟုန်ကြီးကြီးမားမားမရှိတော့ပေမဲ့ဒေသတချို့မှာနေစဉ်လိုဆန္ဒပြပွဲတွေရှိနေဆဲဖြစ်ပါတယ်ဒီကနေ့မှာရန်ကုန်အပြင်ဖားကန့်မန္တလေးမုံရွာလောင်းလုံကလေးစလင်းကြီးစားတဲ့ဒေသတွေမှာဆန္ဒပြပွဲတွေရှိခဲ့ပါတယ်ရှင
်မက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ချင်းပြည်နယ်ဘက်ကအခြေအနေကိုတင်ပြပေးကြပါတယ်စစ်ကောင်စီအဖွဲ့နဲ့ဆက်သွယ်ရှိတဲ့ဆိုပြီးချင်းပြည်နယ်ဟာခါမြို့နယ်စုခွားမြို့ကကက်သလစ်ဖုံးတော်ကြီးတပားနဲ့တင်းအုပ်ဆရာတော်တပားကိုဟာခါ CDF အဖွဲ့ကဖမ်းဆီးထိန်းသိမ်းထားတာဒီကနေ့အထိပြန်လည်လွတ်မြောက်လာခြင်းမရှိသေးပါဘူးဟာခါ CDF အဖွဲ့ပြန်ကြားရေးတာဝန်ရှိသူတွေကတော့စစ်ဆေးမေးမြန်းပြီးပြန်လွှတ်ပေးမယ်လို့ပြောပါတယ်ဒီအကြောင်းအပြည့်စုံ VOA သတင်းတော့နိုင်ကွင်းအိမ်ကသတင်းပေးပို့ထားတာနားဆင်ပါရှင
်စုခွားမြို့ကကက်သလစ်ပါရာရေးခေါင်းဆောင်လူကိုဟာခါကာကွယ်ရေး CDF ဖွဲ့ကနေဖမ်းဆီးထိန်းသိမ်းထားတယ်လို့စုခွားမြို့ခံလူကပြောပါတယ
် CDF ကခဏထိန်းထားတဲ့ဘောပေါ့နော်ဒါနဲ့ဒီစစ်တောင်စီနဲ့ပတ်သက်လို့ဆိုမှခဏထိန်းသိမ်းထားတဲ့ဘောပါပဲနှစ်ယောက်ပြကျွန်တော်ဒီဖာသာနဲ့ပါစတာပေါ့နော်ကက်သလစ်ဖာသာကပါနဲ့ဒီပါစတာတယောက်ပေါ့အဲလောလောဆယ်တော့မလွတ်သေးဘူး
ဖန်ခံထားရတဲ့ကက်သလစ်ပါရာကြီးခေါင်းဆောင်လူဟာဇူလိုင်လ26ရက်တနင်္လာနေ့ကစုခွားကနေဟာခါမြို့ကိုပါရာကြီးစီဝေးတခုတက်ရောက်ဖို့တွားမှာအဆက်အသွယ်ပြတ်တော့သွားပြီးနောက်ပိုင်းမှ CDF ဖွဲ့ကနေဖမ်းဆီးထိန်းသိမ်းထားတယ်လို့သတင်းထွက်လာတာပါဟာကစီတဲ့အဖွဲ့ပြန်ကြားရေးတာဝန်ရှိသူတို့ကတော့ဖမ်းဆီးတာမဟုတ်ပဲစစ်ဆေးမေးမြန်းဖို့ခေါ်ရတာဆိုပြီးပြောပါတယ်
ဒီဟာကျွန်တော်တို့ထိန်းသိမ်းထားတယ်လို့ကျွန်တော်တို့ခေါ်တာမဟုတ်ဘူးတော့ဒါမေးမြန်းတာရှိပါမယ်ပြီးတော့မေးမြန်းနေစင်ပါပဲကျွန်တော်တို့ဒီထိန်းသိမ်းထားတာမဟုတ်ခဏတာဟိုမေးမြန်းတဲ့ဘုတ်အရှင်ပြင်းပြင်သွားမှာပါအ
ဲ့ဒီကက်သရစ်ပါရာကြီးခေါင်းဆောင်လူကစစ်ကောင်စီနဲ့ဆက်ဆက်ရှိလို့ CDF ကထိန်းသိမ်းထားတယ်လို့မြို့ခံတွေကပြောပေမဲ့ CDF ပြန်ကြားရေးတာဝန်ခံကတော့ဘာကြောက်ခေါ်ရတယ်ဘာကူမေးမြန်းနေတယ်ဆိုတာရှင်းရှင်းလင်းလင်းမပြောခဲ့တယ်လို့ဘယ်တော့ပြန်လွတ်ပေးမယ်ဆိုတာကိုလည်းအတိအကျမပြောခဲ့ပါဘူးပြီးခဲ့တဲ့မေလ၈ရက်နေ့ကစုခွားမြို့ရဲစခန်းကို CDF ဖွဲ့ကဝင်သိမ်းမိရှုဖျက်ဆီးခဲ့ပြီးနောက်မေလ32ရက်နေ့နဲ့စွန်လ3ရက်နေ့တွေမှာစစ်ကောင်စီတပ်နဲ့ဟာခါ CDF တို့တိုက်ပွဲဖြစ်ပွားပြီးစုခွားမြို့ပါဝင်ဟာခါမတူပြည်ကြားကာလန်နဘီချေးရွာဆေးရွာကျော်လကဒေသခံတွေတော်တဲ့ထွက်ပြေးသိမ်းရှောင်နေကြရပါတယ်ဒီစစ်ရှောင်တွေခုချိန်ထိနေရာမပြောင်းနိုင်သေးဘူးလို့စုခွားမြို့အကူအညီပေးဖွဲ့ဝင်တို့ကပြောပါတယ
်တိုက်ပွဲဖြစ်တဲ့စုခွားမြို့ကရောမှဖြေရွာရဖြစ်ပြရတဲ့စစ်တပ်ကလည်းရှိတယ်အရင်ဒီ CDF တွေနဲ့အဲ့ဒါကခံမှုဖြစ်ပြီးခရရနဲ့ဖြစ်ပြရပေါ့တချို့ကတော့ပြန်လာလာလည်းရှိတယ်တချို့ကတော့မလုံခြုံတော့တော်တယ်မှနေပူလုံခြုံနေဖြစ်ပြီးပြန်လာလည်းရှိရပေါ့အခုချိန်မှာတော့ကခံမှုပြန်ရှိရောက်ကြမယ်ကြောက်လို့ပြန်လာကြသေးပေါ့
ကျွန်တော်ထောက်ကမ်းတာပညာနဲ့တညာမတူကြကျွန်တော်တရားကျွန်တော်ကျွန်တော်တုံးလေးရာလောက်ရှိရင်နှစ်ရာပေါင်းအောင်ပေါ့နော်အလုံးဖန်တလန်ဖက်တကျော်ဆိုရင်တော့ထောင်ကနေရှိတယ်ဖြစ်ပြီးတော့ခက်အဲ့လိုတော်ထဲပုံနဲ့လို့ပေါ့နော်ချင်းပြည်နယ်ဟာကမြို့မှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေတွင်ဖမ်းဆီးခံရသူအယောက် 64လောက်ကိုမေလ၄ရက်9ရက်နေ့မှာစစ်ကောင်စီတပ်တွေကိုCDF ဖွဲ့တွေကနေစပြီးတိုက်ခိုက်ခဲ့တာပါဆူလိုင်လ၂၇နေ့ကလည်းကမ်ဘက်လက်နဲ့မင်းတမျိုးနယ်ကြားစစ်ကောင်စီတပ်ဖွဲ့နဲ့ CDF ဖွဲ့တွေစိုက်ပွဲဖြစ်တာကြောင့်အနီးနားကျေးရွာဆွေရွာလောက်ကလူရင်900ဝန်းကျင်စစ်ဘေးသိမ်းရှောင်နေကြရပြီးနေရာမပြောင်းနိုင်ကြသေးပါဘူးချင်းပြည်နယ်မင်းသက်သန္တလန်မတူပြီးကမ်ဘက်လက်ဟာကားမြို့နယ်တွေမှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ဖြိုခွဲဖမ်းဆီးတာတွေရှိခဲ့ပြီးနောက်ပိုင်းမှာဒေသခံတွေကကာကွယ်ရေးအဖွဲ့တွေဖွဲ့ပြီးပြန်တိုက်ခိ
ချင်းပြည်နယ်ဘက်ကစစ်ဘေးဆစ်ဆောင်စခန်းတွေရဲ့အခက်အခဲစိန်ခေါ်မှုတွေအကြောင်းကိုတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းကစစ်ဘေးဒုက္ခသည်စခန်းတချို့မှာတော့ရေကြီးရေရှမ်းမှုတွေဖြစ်နေတာကြောင့်စာဝင်းနေရေးကြက်တဲနေကြပါတယ်။ချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာရှိတဲ့ဆစ်ဆောင်စခန်းတွေမှာလည်းစေဝါနဲ့တခြားလိုအပ်ချက်တွေရှိနေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။ဒ
Sinari Shinira Jo, Sanayaka Kakari in a Yen Sine Adalu, the two Sishoni Gule, Skangani, the Chani Adigo, Shipyong Kerelu, Skantown Shiduriga Piovare, Miao Mune Dringa, Pipin, Sishon Skamasuin, Kofiku Sekayaduri Shira Jo, Skandkulumu Atuala Kandatalu, Dijare Yiji Shanajo, Sauni Kakari in a Yen Sine Arelu, Pipin Sibi Doka the Skantawanga.
ဦးသိန်းရှင်မြတ်ကပြောပါတယ်အေးရေရတော့
ဒီကျွန်တော်တို့ဒီချတ်တီတို့ရေကထိုင်းနေကြစို့ဘုံမှာမပူဆက်သလိုဖြစ်နေတာပေါ့ကဘာစာနယေကအဖွဲ့ WFP မှာလည်းအခက်အခဲတွေရှိနေတာကြောင့်စာနယေကပုံမှန်ထောက်ပံ့မှုခက်ခဲနေကြောင်းစကန်တာဝန်ရှိသူတွေစီကိုစာပို့ထားတယ်လို့ဦးသိန်းရွှေမြတ်ကဆက်ပြောပါတယ်ဒီဘက်ကကျွန်တော်ကဘာစာနယေကအဖွဲ့ကကျွန်တော်စီစာလာတယ်စကန်တာဝန်ကနေအခုပို့တယ်လို့ပြောတယ်လေဒီဘန်စနစ်ရဲ့အခက်အခဲငွေကြေးတွေ
ဟုတ်ကဲ့ကိုအခုကတော့ဆစ်ဆောင်စကန်ကသုံးနေရာရှိတယ်ကိုဒီဘိုးလုံးကွင်းအကစားကွင်းမှာတပွေးရေပြီးရင်စပြိုရေးကွင်းမှာတပွေးရှိတယ်ဒီရိတ်ခါရက်ကွဲဖက်မှာတပွေးရှိတယ်သုံးခွေးရှိတယ်ကိုအဲစုစုပေါင်းလူဦးရေအိမ်ရှိက
ဟုတ်တချို့ကဝင်းရှိုးဝင်းပြဖြစ်တယ်တချို့ကတော့ဒီတုတ်ကွေးရာသီတုတ်
VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့
iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ VOA American တန်ရဲ့တောက်ကြညာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းမှာတော့တောက်ကြညာတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံးလေး American တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအယူဆုံးတင်ဆက်ပေးမယ့်အမျိုးသမီးကဏ္ဍမှာတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားလို့နိုင်ငံရေးမတည်ငြိမ်မှုနဲ့အကြက်တဲတွေကြုံနေရတဲ့အချိန်မှာကိုဗစ်တတိယလှိုင်းကူးစက်မှုကိုပါဆိုးဆိုးဝါးဝါးခံနေရတဲ့မြန်မာပြည်သူတွေအတွက်ရုပ်ပိုင်းဆိုင်ရာအကူအညီတွေအပြင်စိတ်ပိုင်းဆိုင်ရာအားပေးနှစ်သိမ့်ဆွေးနွေးမှုတွေနဲ့ကူစားမှုတွေပါမဖြစ်မနေလိုအပ်လာနေတယ်လို့စစ်ဘေးကပ်ဘေးကြုံနေရသူတွေကိုကူညီပေးနေတဲ့ခရစ်ယာန်သာသနာပြုကောင်းသောတိုးထိန်သီလရှင်ခိုင်းကစစ်စတာအဲလိဇဘက်ဂျိုဇက်ကပြောဆိုလိုက်ပါတယ်။လက်ရှိအခြေအနေမှာမြန်မာပြည်သူတွေအတွက်ဘလို့အကူအညီတွေအတိတ်ကလိုအပ်နေပါသလဲ။ကောင်းသောတိုးထိန်သီလရှင်တွေကရောလက်ရှိစစ်ဘေးကပ်ဘေးကြုံနေရသူတွေကိုဘလို့အကူအညီတွေပေးနေပါသလဲဆိုတာကိုစစ်စတာအဲလိဇဘက်ကိုမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမခင်ဖြူထွေးတင်ဆက်ထားပါတယ်။
There's a path we must choose sometimes. Gotta stand up and fight sometimes.
Sister Elizabeth Joseph ka ခွေရသာသနာပြုကောင်းသောတုတ်ထိန်သီလရှင်တစ်ပါးဖြစ်တဲ့အဟုတ်အရင်ကတည်းကလည်းဒီကလေးငယ်တွေအမျိုးသမီးတွေအတွက်အကူအညီဆောင်ရှောက်မှုပေးနေတဲ့သီလရှင်တစ်ပါးဆိုတာကိုလည်းကျွန်တော်တို့ကသိထားတယ်လေဆိုတော့အခုဆိုလို့ရှိရင်ခြေနေတွေအဖက်ဖက်ကလူမှုစီးပွားအကျက်တဲတွေကိုဗစ်ကပ်ပေးရတယ်တကယ်ကိုဒါတကယ်ကိုစူးစူးဝါကြုံနေရတဲ့အချိန်မျိုးမှာစစ်စတာတို့အနေနဲ့အကူအညီဆောင်ရှောက်မှုတွေလက်ရှိအနေအထားမှာဘယ်လိုပုံစံနဲ့အဓိကပေးနေရတာတွေရှိသလဲဆိုတာကိုအရင်ဆုံးပြောပြပေးပါလားစစ်စတာ
ဟုတ်ပါရဲ့အမရဲ့ကျမတို့ကတော့အမျိုးသမီးတွေနဲ့ကလေးတွေကိုအထူးပဲကူညီပေးနေတဲ့သီလရှင်တွေပါအခုအာဏာသိမ်းပြီးတော့နောက်ပိုင်းမှာအဖက်ဖက်မှာအကြက်တဲတွေအများကြီးဖြစ်လာတယ်ပြီးတော့ဒီကိုဗစ်ကလည်းပြန်ဝင်လာတဲ့အခါတော့ပိုဆိုးသွားတာပေါ့နော်အဲ့တော့ဘလို့ပုံစံလေးနဲ့ကူညီဆောင်ရှောက်နေလဲဆိုလို့ရှိရင်ဒီတက်နေတဲ့လောက်ပေါ့ကိုယ်မှရှိနေတယ်ကျမ main ကလေးတွေရှိနေတယ်အဲ့ main ကလေးတွေရဲ့လုံခြုံရေးကိုကြည့်ပေးတယ်ပြီးတော့သူတို့ကိုခံအားကောင်းဖို့ပြီးတော့စိတ်ပိုင်းဆိုင်ရာကျန်းမာနေဖို့အာဟာရပိုင်းကိုအပြည့်မစစ်တီချက်ချလောက်ပြီးတယ်အဓိကတော့ပိုးမကူးဖို့တိတိကျကျစီမံရတာပေါ့ကူးလိုက်လည်းပဲခဏရင်ရှိဖို့လည်းပြင်ဆင်ထားပေးတယ်သူတို့ရဲ့အာဟာရအပိုင်းမှာနော်နောက်တော့ဒီကျမတက်ဝင်ကြနေတဲ့နေရာမှာရှိတဲ့လူတွေကိုအတက်နိုင်ဆုံးမိသားစုစားဝတ်နေရေးကျန်းမာရေးနဲ့အာဟာရအပိုင်းတွေကိုစွမ်းကုန်ကူညီပေးနေပါရင်နောက်ပြီးတော့ကျမတို့ဒီ medical team တွေတခုဖွဲ့ထားတယ်အဲ့ဒီမှာကျမလည်းအဖွဲ့ဝင်ဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒါလက်ဆက်ပြီးတော့ပူးပေါင်းပြီးတော့ဒီ covid တတိယနိုင်ကိုဒီ wine တိုက်ဖို့အတွက်သေးသေးငါအကာအကွယ်ပစ္စည်းတွေဝိုင်းရှာပေးပြီးတော့အခုလူတွေကိုလက်တလောအဲ့လိုပုံစံမျိုးနဲ့ကူညီပေးနေပါတယ
်စစ်စတာတို့ကတော့ဒါ amazing ဒါတွေကကိုယ့်ရဲ့မျက်စိရှိမှာပဲကိုယ့်အနီးဝန်းကျင်မှာပဲဒါတွေကတွေ့နေရမှာဆိုတော့လေစောစောကပြောတဲ့ဒီအာနာသိမှုကြောင့်နောက်ဒီကိုဗစ်ကြောင့်မလို့ကြုံရတဲ့ဒီစိတ်ဒဏ်ရာတွေပေါ့နော်လူတွေကြားမှာဘယ်လောက်ထိပြင်းပြင်းထန်ထန်ဖြစ်နေတယ်ဘယ်လောက်ထိဆူဆူဝါရှိနေတယ်ဆိုတာမျိုးကိုစစ်စတာတို့တွေ့ရတယ
်စစ်စတာလည်း guidance counselor တယောက်လည်းဖြစ်တဲ့အတွက်ကြောင့်မလို့မြန်မာပြည်သူရဲ့စိတ်ကျန်းမာရေးကိုတော့စူးစူးဝါးဝါချိခိုက်နေတယ်လို့ပြောလို့ရပါတယ်။ကျဉ်းချမ်းတဲ့စိတ်ဒဏ်ရာတွေပေါ့နော် trauma လို့ခေါ်ရတာပြီးတော့ depression စိတ်ကျတဲ့ရောဂါတွေ stress စိတ်ဖိစီးမှုတွေဒေါသတွေကြောက်စိတ်တွေပြီးတော့ PTSD လို့ခေါ်တဲ့အရင်ကကြုံခဲ့ရတဲ့ဒဏ်ရာတွေပြန်ပေါ်လာပြီးတော့မှစိတ်တွေကမောက်ကမဖြစ်လာတာတွေသေချင်စိတ်တွေပေါ်လာတာသတ်တည်ဖို့ကြိုးစားတာနောက် grief လို့ခေါ်တဲ့အခုလိုဆုံးရှုံးမှုတွေကြောင့်မလို့ပူဆွေးတောကြတယ်ပေါ့နော်မိသားစုဆုံးရှုံးနေချေရတဲ့သူတွေဆုံးရှုံးနေအဲ့လိုမျိုးတွေကြောင့်မလို့စိတ်တောကြတယ်အများကြီးရောက်တယ် insomnia လို့ခေါ်တဲ့အိမ်မပျော်တဲ့ဒုက္ခတွေပေါ့ပြီးတော့စားလို့မဝင်တာတွေစိုးရိမ်ပူပန်ပြီးတော့ဘာလုပ်လို့ခံရမှန်းမသိတဲ့အခြေအနေတွေနောက်မျောလင့်ချက်နေလာတယ်ပြီးတော့အမုန်းကြရားတွေနောက်ပြီးတော့စိတ်ကစင်ကြရားယောဂါတွေအဲ့ဒါတွေကိုကျမရဲ့ပေါ့နော်ထိတွေ့ရတဲ့ client တွေဆီကနေပြီးတော့အများကြီးတွေ့ရပါတယ်မ
ဆောဆော sister ထောက်ပြထားတဲ့အရာဆိုလို့ရှင်ပြည်သူတွေထဲမှာဒီနေလူဝါဒီအချက်အသေးသူတို့ရဲ့ဒီရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေရှိမယ်လူမှုစီဝါအချက်တွေရှိတဲ့ဒီချိန်ထဲမှာပဲဒီစိတ်ပိုင်းဆိုင်ရာမှာလည်းအဓိကလိုအပ်ချက်တွေအများကြီးရှိနေတယ်ဆိုတာမျိုးပြောလို့ရတာပေါ့
ဟုတ်
ဆိုတော့သူတို့အတွက်ဒီအခုလိုအချိန်မျိုးမှာအကူအညီတွေအလိုအပ်ဆုံးဆိုရင်ရောဒါစိတ်ပိုင်းဆိုင်ရာအရာ ူဖြစ်မလားရုပ်ပိုင်းဆိုင်ရာအကူအညီဘယ်လိုအကူအညီတွေကသူတို့အတွက်လောလောဆယ်မှာအဓိကလိုအပ်နေတယ်လို့ပြောလို့ရမလဲ
လက်ရှိအနေထားကတော့အလိုအဆုံးလို့ပြောလို့ရှိရင်အသက်ရှင်ဖို့အခွင့်အရေးပေါ့နော်အသက်ရှင်ဖို့အရေးကျန်းမာရေးနဲ့စားဖို့နေရာတော့အလိုအဆုံးပဲပေါ့ဒါကတော့ရုပ်ပိုင်းဆိုင်ရာကိုကြည့်မယ်ဆိုရင်ပေါ့နော်စိတ်ပိုင်းဆိုင်ရာကတော့ခုနကျွန်မပြောလိုက်သလိုပဲဒီယောဂလက္ခဏာလေးတွေစိတ်ဒုက္ခတွေကအများကြီးဖြစ်လာတဲ့အတွက်ကြောင့်မလို့ဒီစိတ်ပိုင်းဆိုင်ရာကူညီပေးတဲ့ဖွဲ့တွေပေါ့နော်ဒီဟာတွေလည်းအများကြီးလိုအပ်နေတယ်ဒီမှာဒီမှာကျတော့စိတ်ပိုင်းဆိုင်ရာကူညီပေးတဲ့ဖွဲ့တွေကနည်းသေးတယ်ဒီ professional leave ကူညီပေးတဲ့အရာကိုပြောချင်တာပါအဲ့ဒါကနည်းသေးတဲ့အတွက်ကြောင့်မို့ဒီပိုင်းကိုလည်းလုံးဝနှိမ့်ထားလို့မဆင်ဘူးလို့ကျွန်မပြောချင်ပါတယ
်ဟုတ်ကဲ့ဆိုတော့ social sister ပြောသလိုပဲဒီလူတွေအတွက်အဲစိတ်သက်သာရစေမဲ့နီလန်းတွေလိုအပ်တယ်ဆိုလို့ရှိရင်လည်းဘယ်လိုနီလန်းတွေလိုအပ်နေသလဲဒီအတွက်စစ်စတာတို့ကဘာတွေကူညီပေးနေသလဲဆိုတာကိုလည်းပြောပြပေးပါလား
ကျွန်မပြည်သူတွေရဲ့စိတ်ဓာတ်ကတော့ပြောမယ်ဆိုရင်တော့မှားတယ်မှရယ်ဒီလားစဉ်စဉ်ခံနိုင်စမ်းပေါ့ resilience ကတော့အတော်မြင့်တယ်လို့ပြောရပြောလို့ရတယ်အဲ့တော့ကူပေးနေတဲ့အချိန်မှာဘာတွေအဓိကလုပ်ပြီးလဲဆိုတော့နေ့သိချင်းတွေနားထောင်ပေးတာပေါ့နော်နေ့သိချင်းတွေပေးတဲ့ဖွဲ့လိုက်ကူစားမှုတွေနောက်ပြီးတော့တယောက်ချင်းစီကူစားမှုတွေနောက်ပြီးတော့ psycho education လို့ခေါ်တဲ့ဒီကြိုတင်ကပွဲတဲ့အနေနဲ့စိတ်ပညာနဲ့ပတ်သက်လို့ကြိုပြီးတော့မှလုပ်ပေးတာတွေပြီးတော့ self care ပေါ့ကိုကိုကိုဘယ်လိုမျိုးပြုစုစောင့်ရှောက်ရမလဲကိုကိုကိုဘယ်လိုကံကြွယ်ရမလဲဒီလိုအခက်အခဲတွေကြားထဲမှာကိုကိုကိုဘယ်လိုကျင့်ကြံနာနာနဲ့စောင့်ရှောက်ပေးရမလဲအဲ့ဒါပြီးလို့ရှိရင် resilience ကိုငါချစ်မပြောတဲ့ဒီတန်တန်ခံနိုင်ကျွမ်းတော့အတော်မြင့်နေတယ်ဒါပေမဲ့ဒါလေးတလိုက်ကြလိုက်ဖြစ်သွားတာပေါ့နော်ခက်ခဲတွေကအများများတဲ့အခါကျအဲ့တော့အဲ့ resilience ဘိုင်းမှာလည်းကျမတို့ဝိုင်းဖို့ပြီးတော့မှအလုပ်ပေးတယ်ပြီးတော့ဒီ trauma ကိုဘယ်လိုကန်ကြံလဲပေါ့နော်ဒီစိတ်ဓာတ်ရအကြီးကြီးမားမားတွေကိုဘယ်လိုမျိုးလုပ်ပေးရရမလဲဘယ်လိုမျိုးကန်ကြွယ်ရမလဲပေါ့အဲ့ဒီအပိုင်းလေးတွေကိုလုပ်ပေးတယ်ပြီးတော့ဒီဟာလုပ်ပေးတဲ့အချိန်မှာနှစ်သိမ့်ချင်းတွေတော့နားထောင်ပေးရတယ်တခုတည်းမဟုတ်ဘူးနဲ့သူတို့က exercise လေးပေးပြီးတော့မှပေါ့နော်သူတို့လည်းအလိုအင်စာလေးတွေပေးပြီးတော့လူငယ်တွေဆိုလည်းလူငယ်တွေအဖွဲ့လိုက်အမျိုးသမီးနဲ့ကလေးဆိုအမျိုးသမီးအဖွဲ့အဲပြီးတော့တယောက်ချင်းစီပေါ့အဲ့လိုမျိုးလေးတွေနဲ့ကိုနိုင်တဲ့လောက်ကူညီပေးတယ်ကျမအနေနဲ့လည်းဒီစိတ်ပိုင်းဆိုင်ရာကူညီစောင့်ရှောက်တဲ့အဖွဲ့တွေ network ကဗမာပြည်အတွင်းရောဗမာပြည်အပြင်ရရောထိစပ်ထားတာရှိတဲ့အတွက်ကြောင့်မလို့အများကြီးပို့ပြီးတော့အဲ့ရပါရကူလို့ရတယ်လို့ပြောလို့ရပါတယ်သူတို့အပြင်ကလူတွေကလည်းပဲပြောရမယ်ဆိုလို့ရှိရင်တော့အများကြီးကူပေးတယ်ကျမတို့မနိုင်တဲ့လူတွေလည်းသူတို့ယူပေးတယ်အဲ့လိုပေါ့ဆိုတော့အဲ့လိုမျိုးပုံစံလေးတွေနဲ့ကူပေးနေပါရဲ့မှာ
ဟုတ်ကဲ့ပါ sister ဆိုတော့ဒီနှစ်သိမ့်ဆွေးနွေးပေးတာစိတ်ပိုင်းဆိုင်ရာလိုအပ်ချက်တွေမှာပြန်ပြီးတော့ခွန်အားပြည့်လာအောင်ပေါ့နော်ဟိုကူညီတဲ့သဘောလိုနားလဲပါတယ်ဆိုတော့ရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေအတွက်ကို sister တို့ကူညီပေးနေတာတွေရှိပါလား
ရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေပေါ့နော်ဒီကတော့ covid တတိယလိုင်းပြန်ရောက်လာတဲ့အခါကျတော့ခုနကကျမပြောသလိုဆေးဝါးလေးတွေအာဟာရပိုင်းလေးတွေအလိုပေါ်ဆန်တို့ဥတို့သေးတို့အားသေးတို့အဲ့လိုမျိုးလေးတွေရှာပြည့်ရဲ့နောက်ပြီးကြလို့ရှိရင်တော့ PPE တွေတည်ရမလားအဲ့ဒီရောဂါကာကွယ်ဖို့လိုအပ်တဲ့ပစ္စည်းလေးတွေသေးတွေအဲ့ဒါတွေကိုဝိုင်းပြီးတော့မှရှာပေးတယ်နောက်ပြီးတော့ဒီမှာကျမတို့နေတဲ့ပတ်ဝန်းကျင်မှာစားပြီးတော့ဖျားလာတဲ့လူတွေရှိလာပြီဆိုတော့တို့အတွက်ကိုလည်းပဲကိုယ်အိမ်မှာပြင်ဆင်ထားပြီးတော့မှတို့လို့လို့ရှိရင်လာယူပေါ့ဘာတွေဖြစ်လဲဘာစီးတွေပေးရမလဲဆိုတော့ဒီမှာ covid response ဆရာဝန်ကြီးတွေရဲ့အကြံပေးထားတဲ့သေးတွေပေါ့တို့ရဲ့ prescription တွေကြည့်ပြီးတော့မှပဲဒီမှာလိုအပ်တဲ့လူတွေလိုအပ်သလိုပေါ့ကူညီပေးနေရပါ
ဟုတ်ကဲ့အခုအချိန်မှာလေပိုးရလည်းရံပြန့်နေတဲ့တစ်ချိန်ထဲမှာကုသရေးပိုင်းမှာလည်းလိုအပ်ချက်တွေကပိုပိုပြီးတော့များလာတယ်ဟိုအခုကအိမ်တိုင်းလိုလိုနေရာတိုင်းလိုလိုမှာပိုးကူးတဲ့သူမရှိသလောက်အောင်ပေါ့နော်အသက်ဆုံးရှုံးရတဲ့သူရဲ့သတင်းတွေဆိုတော့ကျွန်တော်တို့ဒီကနေတိုင်းရှားနေရတယ်ဆိုတော့ဒီလိုသိက္ခာကုသမြန်တဲ့အခုနောက်ပိုင်းဖြစ်လာတဲ့ယောဂဆိုလို့ရှိရင်တကယ်ကူးဆက်မြန်မျိုးရိုးဗီဇာလည်းစင်ကဲပေါ့နော်ပြောင်းလဲသွားတဲ့ပိုးလည်းဖြစ်နေတဲ့အခါမျိုးကြတော့ကာကွယ်ဆေးထိုးထားရတာမှပဲမလုံခြုံမှုဆိုတာတွေလည်းရှိရဆိုတော့လေဆိုတော့အလွယ်တကူကိုယ်ကိုလည်းပြောရမယ်ဆိုရင်ဒီယောဂကကိုယ်ကူညီပေးနေတဲ့သူတွေဖြစ်နေတယ်လို့ကူညီပေးနေတဲ့သူတွေအထက်လည်းအလွယ်တကူကူးခံရနိုင်တဲ့အနေအထားမျိုးတွေရှိနေရလေဆိုတော့ sister တို့အနေနဲ့ရောအခုလိုမျိုးဒီလောက်ဒီအချက်တဲတွေကြားထဲမှာsister ကိုယ်တိုင်ပေါ့နော်ကျုံရတဲ့အခက်အခဲတွေလည်းရှိမယ်လို့ထင်ပါတယ်ဘယ်လိုအခက်အခဲတွေရှိတယ်လဲရှိမယ်ဆိုရင်လည်းပြောပြပေးပါလား
အခက်အခဲတွေကတော့အများကြီးပေါ့မရယ်ဒါအဓိကကြားတဲ့အခက်အခဲတွေကိုပြောမယ်ဆိုလို့ရှိရင်အသက်ရှူနေဖို့ oxygen အပတ်တကူလိုက်ရှာတယ် oxygen ရှာတာတော့တကယ်ကိုမှလည်းဟိုတော်တော်ကိုမှခက်ခဲတယ်အရာခက်ခဲတယ်ပြီးတော့ဆေးတွေဈေးတက်တယ်အရန်ဈေးတက်တယ်ပြီးဆေးတွေပြတ်တယ်အဲ့ဒီကြောင့်မို့အရန်ခက်ခဲတယ်ပြီးတော့ တခုရှိတာကိုကဒီမှာနေမှာဆေးပြက်လို့ရန်ကုန်မှာဝယ်တယ်နေဘက်ကိုတဲလာဖို့သူတို့ကတဲမပေးတဲ့ကဲစေတနာပေါ့နော်ဒီဓာတ်ရဲမှာဟိုဘယ်လိုပြောရမလဲသူများတွေပြောသလိုပဲတောမီလောင်ရင်တောကြောင့်လက်ခပေါင်းခတ်တယ်ဆိုတော့ဟိုပုံစံမျိုးပဲအလေးအညာတွေအခွင့်အရေးသမားတွေမတရားဈေးတင်တာတွေအဲ့လိုမျိုးတွေအញ្ញံဖြစ်လာတဲ့အခါကျတော့လူတွေကိုကူညီတဲ့အခါမှာရောကိုယ့်ကိုယ်ကိုကာကွယ်တဲ့အခါမှာရောဘယ်လိုပြောရမလဲခက်ခဲတာပေါ့နော်အဓိကခက်ခဲရတာတော့နိုင်ငံစည်းဝေးကျနေတဲ့အချိန်မှာဖြစ်တဲ့အတွက်ကြောင့်မို့ကျန်းမာရေးအတွက်ကိုယ့်သူကိုယ်ထမ်းနဲ့လှုပ်ရတာတော်တော်ကိုမလွယ်ဘူးဒီအာဏာသိမ်းထားတဲ့လူတွေကလည်းမလှုပ်ပေးနိုင်ဘူးမလောက်ပေးတက်ဘူးဆိုတော့လေစစ်တပ်တော့အဓိကအခက်အခဲပြောရလို့ရှိရင်ဒီမတရားမှုဒီမတရားအနာတင်ထားတာနဲ့အကြမ်းဖက်မှုတွေကတော့ဒီလူတွေကြုံနေရတဲ့အခက်အခဲတွေအားလုံးရဲ့အရင်းအမြစ်ပေါ့အခက်အခဲတွေအားလုံးရဲ့အခက်အခဲပေါ့ဒါကတော့လောလောဆယ်မှာကြုံနေရတဲ့အခက်အခဲလို့ပြောပြတာဖြစ်ပါတယ်
မခင်ဖြူထွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သုတဆုံလေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်ရဲ့သုတဆုံလေးအမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်ကူးစက်ရောဂါထိန်းချုပ်တားဆီးရေးဌာန CDC ရဲ့ COVID စီးနှင်းသတ်မှတ်ချက်တဲ့စိုးစိုးဝါးဝါးလောင်ကျွမ်းနေတဲ့အမေရိကန်တော်မီအကြောင်းစာတာတွေကိုကိုအောင်အောင်ကစူးစီးတင်ပြထားတာနားဆင်ပါရှင်။
ကိုဗစ်ရောဂါကူးစက်မှုတွေတကြောပြန်များလာတဲ့အမေရိကန်ပြည်အောင်စုမှာကာဝယ်ဆေးထိုးထားသူတွေလည်းအဆောက်အုံတွင်နှာခေါင်းဆီးတက်ကြဖို့ပြည်နယ်အချို့မှာဒေသခံအာဏာပိုင်တွေကစည်းကမ်းထုတ်ထားခဲ့ရတာကနေခုခါမှာတော့အထူးသဖြင့်ရောဂါကူးစက်မှုများတဲ့နေရာတွေအလုံးမှာလိုက်နာကြဖို့အမေရိကန်ကူးစက်ရောဂါကာဝယ်တားဆီးရေးနဲ့ထိန်းချုပ်ရေးဌာန CDC ကပြင်ဆင်သတ်မှတ်လိုက်ပါတယ်ဒီစည်းကမ်းတွေနဲ့ပတ်သက်လို့အမေရိကန်လူထုဘယ်လိုတုံ့ပြန်ကြလဲဆိုတဲ့အကြောင်းရိုက်တာသတင်းကိုအခြေခံပြီးပြောပြပါမယ်ကိုဗစ်ကာဝယ်ဆေးထိုးထားပြည်သူတွေလည်းအများပြည်သူသွားလာရအဆောက်အုံတွေမှာနှာခေါင်းဆီးတက်ကြဖို့အမေရိကန်ကူးစက်ရောဂါထိန်းချုပ်တားဆီးရေးဌာန CDC ကဇူလိုင်28ရက်နေ့မှာပြင်ဆင်သတ်မှတ်လိုက်ပါတယ်။ကိုဗစ်ဒယ်လ်တာမျိုးကွဲနဲ့ကာဝယ်ဆေးထိုးမထားသူတွေကြောင့်ရောဂါကူးစက်မှုနှုန်းမြင့်မားလာတဲ့ဒေသတွေမှာအထူးသဖြင့်လိုက်နာကြဖို့လိုအပ်တယ်လို့ဆိုရတဲ့ရောဂါကူးစက်မှုတချို့ထိန်းချုပ်နိုင်ပြီးနောက်နေရာဒီမှာခီးသွားလာသူတွေအတော်များလာတဲ့အချိန်မှာပဲအခုလိုစည်းကမ်းသတ်မှတ်ချက်ထုတ်ပြန်တာပါ Texas ပြည်နယ်ကနေ New York Times Square ရင်မြင်ကိုအလဲလာသူ Mitzi Coffin က
As a person with autoimmune disease, I think that I should probably wear a mask.
ကိုကန်အားစနစ်ပုံမှန်အလုံးမလုံးတဲ့ရောဂါရှိသူတယောက်အနေနဲ့ဆိုရင်တော့အဆောက်အုံတွေသွားလာရမှာနှာခေါင်းဆီးတက်တင်ပါတယ်။ Delta မျိုးကွဲလဲကူးစက်နေတာဆိုတော့တတ်တာပိုကောင်းပါတယ်
။ COVID-19 ကာကွယ်ဆေးအပြည့်အဝထိုးပြီးတဲ့သူတွေအနေနဲ့အဆောက်အဦတွေအတွင်းမှာရောအပြင်းမာရောသွားလာတဲ့အခါမှာနှာခေါင်းဆီးတက်စရာမလိုသလိုလူတွေတယောက်နဲ့တယောက်ခက်ခွာခွာနေစရာလည်းမလိုဘူးဆိုပြီးလွန်ခဲ့တဲ့မေလက CDC ကထုတ်ပြန်ထားခဲ့တာပါ။ဒါပေမဲ့လည်းတိုင်းပြည်တဝန်းနှာခေါင်းဆီးတက်စရာမလိုဘူးလို့ခွင့်ပြုထားတဲ့နေရာတွေရဲ့63ရာခိုင်နှုန်းမှာယောဂကူးစက်မှုတွေတိုးလာချိန်မှာတော့ဒီကူးစက်မှုကိုတားဆီးထိန်းချုပ်ဖို့ CDC ကဆောင်ရွက်တာပါ။ညစဉ်နေ့တိုင်းကမ္ဘာတစ်လွှာကယောဂကူးစက်ခံရတဲ့လူ9ဦးမှာ2ဦးဟာအမေရိကန်ပြည်ထောင်စုကဖြစ်ပြီးအားလုံးထက်ယောဂကူးစက်မှုနှုန်းပိုများလာတာပါ။သတင်းတစ်ပတ်အတွင်းဖြန်းမြကူးစက်မှုနှုန်းတဲ့ဟာ9000ကျော်ရှိပြီးဒါဆိုရင်ယောဂကူးစက်မှုအများဆုံးအချိန်ကနှုန်းရဲ့4ပုံ2ပုံပမာဏရှိပါတယ်။ Jeff Kim က
I think it's the right thing to do. I mean with the Delta variant.
Delta မျိုးကွဲရောယောဂကူးစက်မှုတွေပိုများလာတယ်ဆိုတော့နှာခေါင်းဆီးတက်တာကပိုကောင်းပါတယ
်။ COVID Delta မျိုးကွဲဟာကူးစက်မှုနှုန်းလည်းပိုများစေပါတယ်။ဒါကြောင့်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကခုလိုစီကန်းသစ်ထုတ်ပြန်တာကိုသဘောတူပြီးအရင်ကလိုအခြေအနေမျိုးပြန်ကြုံရမှာကိုလည်းစိုးရိမ်သူတွေရှိပါတယ်။ New York မြို့သူ Abby Gonzalez က
I think that it's aThat I think it's a step forward in that situation where
ယောဂကူးစက်မှုတွေများလာတဲ့နေရာမှာကြိုတင်ကာကွယ်ရပါမယ်။တချို့ကာကွယ်ဆေးမထိုးသူတွေကြောင့်နောက်တစ်ခါအိမ်ပြင်မထွက်ရစီကံထုတ်တာမျိုးမလိုချင်တော့ပါဘူး။ကာကွယ်ဆေးထိုးပြီးသားသူတွေအနေနဲ့တော့နှာခေါင်းဆီးတက်မတက်သူတို့သဘောပါ။ဒါပေမဲ့ယောဂကူးစက်မှုတွေများလာရင်တော့ကာကွယ်ဆေးထိုးရင်ထိုးမထိုးရင်နှာခေါင်းဆီးအမြဲတက်ပါ
။ယောဂတိုက်ဖြစ်တဲ့ကိုယ်ကံအားစနစ်မကောင်းသူတွေယောဂအခန်းရှိသူတွေနဲ့ကာကွယ်ဆေးထိုးမထားသူတွေဟာယောဂကူးစက်မှုဒဏ်ကိုအဆိုးရွားဆုံးခံရနိုင်ကြောင်း CDC ကတတိပေးထားသလိုအဲ့လိုသူတွေကိုမိသားစုအတွင်းမှာရှိနေတဲ့ဆိုရင်နှာခေါင်းဆီးအမြဲတမ်းတက်ကြဖို့လဲ CDC ကတတိပေးထားပါတယ်ခင်ဗျာ Los Angeles ဝင်းကျင်ကဘားဆိုင်20လောက်မှာဆိုင်ထဲကိုဝင်မယ်ဆိုရင်ကာကွယ်ဆေးထိုးပြီးမပြီးဒါမှမဟုတ်မကြသေးခင်ကမှကိုဗစ်ရှိမရှိစမ်းသပ်ထားတဲ့အထောက်အထားပြမှသာဝင်ခွင့်ပေးပါတယ် Silver Lake မှာရှိတဲ့ Egg Bar Bar မှာဆိုရင်လေဒီစည်းကမ်းတစ်ကိုဇူလိုင်18ရက်ကလေးကစတင်ချမှတ်ခဲ့တာပါ ဘားဆိုင်ဝန်နဲ့ Jennifer Barrick က
This is a community and we care about our patrons.
ဒီနေရာကအစုရလို့ဖြစ်နေပြီးဆိုင်ကိုလာအားပေးကြသူတွေ၊ဆိုင်ဝန်ထမ်းတွေပေးရနေခင်ဖို့အလေးထားပါတယ်။အစုရနဲ့ကျန်းမာရေးဌာနကလည်းညွှန်ကြားချက်မျိုးစုံထွက်နေတာဆိုတော့ဆိုင်မန်နေဂျာနဲ့ပိုင်ရှင်ကလူတိုင်းဘေးကင်းဖို့စည်းကမ်းတိတိကျကျချမှတ်လှုပ်ဆောင်လာတဲ့အပေါ်ကျင့်နေပါတယ်လို့သူကပြောပါတယ်။ American ပြည်အောင်စုမှာကာကွယ်ဆေးထိုးဖို့မထိုးဖို့နဲ့ပတ်သက်ပြီးတော့လည်းအများအပြားနိုင်ငံရေးသဘောထားချင်းမတိုက်ဆိုင်မှုအပေါ်အခြေခံပြီးတော့ကွဲလွဲနေကြတာပါ။မြောက်ကယ်ရိုလိုင်းနာကအလေလာသူကန်ဒေါမန်ဂိုက
Honestly I feel like it's good that they're like requiring proof because I know a lot of people
don't
like
ပြန်ထောက်ထားပြခိုင်းတာကိုကြိုက်ပါတယ်။ကာဝယ်ဆေးထိုးမှထားတဲ့သူတွေကဆေးထိုးထားပြအောင်ဆောင်ပြီးနှကောင်းစည်းမတက်ကြတဲ့သူတော်တော်များများကိုသိပါတယ်။ဒါကြောင့်အားလုံးဘေးရန်တွေကင်းဖို့ကုလို့လုပ်တယ်ထင်ပါတယ်။ COVID ကတကယ်ဖြစ်ပြီးတော့တော်တော်များများကတကယ်မဟုတ်ဘူးလို့ထင်နေကြတော့မှလို့သူကပြောပါတယ်။ကာကွယ်ဆေးမထိုးသူတွေဘားဆိုင်အတွင်းဝင်ခွင့်မပေးတဲ့ပေါ်မကျေနပ်သူတွေလည်းရှိပါတယ်။ New Jersey ကအလေလာသူ Naughty Bank ဆိုသူက
As far as bars requiring vaccination cards I feel like nah
ကာကွယ်ဆေးထိုးပြီးကြောင်းထောက်ထားပြမယ်ဆိုရင်တော့မသွားတော့ပါဘူး။ဒါကတော့လွန်လွန်ပါတယ်။အမေရိကကိုပုံမှန်အတိုင်းပြန်လည်ပတ်နိုင်အောင်လုပ်နေချိန်မှာအရင်တော့ကမရှိခဲ့တာမျိုးကိုဘာကြောင့်လုပ်ကြတာပါလဲလို့သူကပြောပါတယ်။ကာကွယ်ဆေးထိုးကြဖို့လေအစိုးရကနီလန်းမျိုးစုံနဲ့စူးစမ်းနေတာမှာဆေးထိုးသူတွေကရွေးချယ်ပြီးငွေသားမဲပေါက်ပြီးတဲ့အစီအစဉ်လဲပါဝင်ပါတယ်။တချို့ပြည်နယ်တွေမှာဆိုရင်ဒေါ်လာတန်းနဲ့ချီစုကြည့်ပေးပါရတယ်။ Los Angeles မှာ6ရက်အတွင်းကိုဗစ်ကူးစက်မှုပေါင်း 1,000 လောက်ရှိလာပြီး 400 လောက်ဆေးရုံတက်ကူးသမှုခံယူရတာကြောင့်ဇူလိုင်လလည်းကစပြီးတော့နှကောင်းစည်းပြန်တက်ကြဖို့တာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်ခင်ဗျာ။ယာဒီဥရုဖွေပြင်း6သိန်းမှုကြောင့်အထူးသဖြင့်အမေရိကန်ပြည်ထောင်စုအနောက်ဘက်ခြမ်းကကယ်လီဖိုးနီးယားနဲ့အော်ရီဂွန်ပြည်နယ်တွေမှာအခုလိုနွေရာသီရောက်တိုင်းတော်မီအကြီးအကျယ်လောင်ကျွမ်းလေးရှိပါတယ်။ကယ်လီဖိုးနီးယားနောက်မြောက်ဒေသမှာမိုးကြိုးပြည်ရာကနေစတင်လောင်ကျွမ်းတဲ့တမရက်တော်မီယာဆိုရင်လဲဇူလိုင်၄ရက်နေ့ကတည်းကပါအခုခါမှာတော့ဒီတော်မီကနေထွက်လာတဲ့မိခိုးတွေဟာမိုင်ပေါင်း 2,500 လောက်ဝေးတဲ့အမေရိကန်ရှေ့ဘက်ခြမ်းကနယူးယောက်စီးတီးထီပါရောက်ရှိလာပါတယ်။မြေက 4,000 ကျွဲလောက်မီးလောင်ကျွမ်းနေတာကြောင့်လဲမိခိုးတွေဒီလောက်များများလွင့်ပြက်နေတာပါ။လူတွေရဲ့ပေါ်ဆမှုကြောင့်အပြင်ယာဒီဥရုပူပြင်း၆သွေးမှုတဘာဝဘေးရန်တွေရဲ့အဖြစ်နဲ့အခုလိုတော်မီတွေလောင်ကျွမ်းတာပါ။နယူးယောက်မှာအခုလိုမိခိုးမျိုးတွေအုံဆိုင်လာတာကူးမာတာမဟုတ်ပါဘူး။နယူးယောက်မှာနေထိုင်သူ Greg Marino က
Well, I was surprised by it last year.
မနေ့ကပထမဆုံးအကြိမ်အနေနဲ့မိခိုးတွေတွေ့ရတော့အားသင့်မိပါရယ်။အခုလည်းထပ်တွေ့ရတော့ရာသီဥတုကြောင်းလဲမှုနဲ့ပတ်သက်ပြီးတော့နေသားတကြောင်ဖြစ်နေတာကိုသတိထားမိပါရယ်။ရှေ့လျှောက်ပြီးတော့လဲဘာတွေထပ်ဖြစ်လာမလဲမှန်းလို့ရပါတယ်လို့သူကပြောပါရယ်။ Oregon ပြည်နယ်မှာလောင်ကျွမ်းနေတဲ့ Bootleg Tommy ာဆိုရင်လဲ Oregon ပြည်နယ်အတွက်စထုတ်ရမြောက်အကြီးဆုံး Tommy ဖြစ်ပါရယ်။လွန်ခဲ့တဲ့အနှစ်30အတွင်းအနောက်ဘက်ပြည်နယ်တွေမှာပူပူပြင်း၆တွေ့လာတာကြောင့်လဲတော်မီကိုမြန်မြန်ဆန်ဆန်နှိမ့်သက်ဖို့အခက်အခဲတွေကြုံနေရတာပါကယ်လီဖိုးနီးယားကနေနယူးယောက်ကိုအလဲလာသူဂျင်နာဝီလီယမ်စ်က
I have noticed the skies here in New York being a little bit
နယူးယောက်မှာမိခိုးတွေအုပ်ဆိုင်နေတာသတိထားမိပါတယ်မိခိုးတွေကကယ်လီဖိုးနီးယားဘက်ကလာတယ်လို့ပြောလို့ရပါတယ်မီးလောင်ပြီဆိုရင်အနီးအနားမိုင်400လောက်မှာမိခိုးတွေအမြဲအုပ်ဆိုင်နေလေးရှိပေမဲ့ဓမ္မတော့အသက်ရှူရသေးတာကြောင့်တော်သေးရဲ့လို့ပြောရပါမယ်လို့သူကဆိုပါတယ်ကယ်လီဖိုးနီးယားအနောက်မြောက်ကတော်မီယာကူးဆိုရင်နီဗာဒါပြည်နယ်အထိကူးဆက်လာတာကြောင့်တာဝန်ရှိသူတွေကဒေသခံတွေကိုဘေးလွရာရွှေ့ပြောင်းပေးနေပါတယ်။အဲ့ထဲမှာတော်မီဒန်ကိုမိဘတွေလက်ထက်ကလေးကကြုံရသူတွေလည်းပါပါတယ်။ Morgan LaFevage က
My parents were part of the Acorn fire.
မိဘတွေလက်ထက်က Acorn မိကြောင့်အိမ်မိတဲ့ပါသွားပါတယ်။ဒီတစ်ခေါက်ထပ်ကြုံရပြန်ပြီဆိုတော့အရင်တော့ကအခြေအနေကိုပြန်သတိရကြပါတယ်။ဒီအိမ်မှာပဲမွေးဒီအိမ်မှာကြီးပြင်းလာတာဆိုတော့ကိုရဲ့အလုံးကြုံဆုံးအိမ်လေးဖြစ်တာကြောင့်ဒီအိမ်ကိုမဆုံးရှုံးကြပါဘူးလို့သူကပြောသွားတာပါဒီတော်မီကိုမိသက်သမား1200ကျော်နဲ့ငြိမ်းသက်နေပေမဲ့ခုထိတော့မထင်းချုံနိုင်သေးပါဘူးခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်အပြီးမှာတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍနားဆင်ကြရအောင်ပါရှင်
လေလူထဲမှာအောက်ဆီဂျင်က27ညာတိုင်းပေါ်ဝင်ပါတယ်။ဒီအောက်ဆီဂျင်ကိုလေထဲကနေခွဲထုတ်တန့်စဉ်ဒီလူနာတွေအတွက်သုံးတဲ့အခါမှာဆင်းရုံတွေမှာပိုက်နဲ့ဓာတ်ရိုက်ပေးနိုင်တယ်လို့လူတဲ့နေရာကိုတည်သွားနိုင်အောင်အောက်ဆီဂျင်ထည့်တဲ့စလင်ဒါဘူးလေးတွေကိုလည်းသုံးကြပါတယ်။ COVID-19 တတိယလှိုင်းဒဏ်ခံရတဲ့မြန်မာနိုင်ငံမှာတော့ဒီအောက်ဆီဂျင်ကရွှေတက်ရှားတဲ့အနေအထားကိုရောက်နေတာပါ။သူက COVID-19 အတွက်ဘယ်လောက်ရေးပါပါတယ်လဲ ဒေါက်တာတင့်ဆွေကိုမေးမြန်းပြီးတင်ပြပေးမှာပါ
ဒီ COVID-19 ရောဂါဟာစသဖြင့်ရောဂါလက္ခဏာညူမိုနီးယားနဲ့ညူမိုနီးယားဆိုတာအဆုတ်အယောင်အဆုတ်ခဲရောဂါဖြစ်တယ်။တနည်းအားဖြင့်အသက်ရှူလမ်းကိုဒုက္ခပေးတယ်လို့အစိုးရတိုင်းကျွန်တော်တို့သိခဲ့ကြပါတယ်။အဲ့တော့အသက်ရှူတဲ့နေရာမှာလူတိုင်းဟာဒီအောက်ဆီဂျင်ကိုရှူသွင်းပြီးတော့ကာဗွန်ဒိုင်ဆိုထုတ်ရတော့နော်။ဒါကြောင့်ဒီကိုဗစ်ရောဂါဟာအောက်ဆီဂျင်နဲ့တခါအသက်ရှူလမ်းကြောင်းမှာအရေးကြီးဆုံးဖြစ်ပါတယ်ခင်ဗျ။သူကဒီကနေ့ကုထုံးရဆိုရင်နေအိမ်မှာပဲ isolation လို့ခေါ်တဲ့ទីကြခွင့်နေကြတယ်။ခွင့်နေတဲ့ကာလမှာဒီအောက်ဆီမီတာလို့ခေါ်တဲ့လက်ချောင်းထိပ်မှာတက်ရတဲ့ကိရိယာသေးသေးလေးနဲ့အောက်ဆီဂျင်ကိုတိုင်နေကြအဲ့ oxygen level for us oxygen အနည်းများပမာဏနည်းသွားရင်သူကဆေးရုံပြေးရပါတယ်။ဒါကြောင့် oxygen ဟာအရေးကြီးတယ်။အဲ့ဒီ oximeter လို့ခေါ်တဲ့ကိရိယာလေးနဲ့တိုင်းတဲ့အခါပုံမှန်အဖြစ်လူတိုင်းဟာ95နဲ့99ရာခိုင်နှုန်းရှိကြပါတယ်။အဲ့တော့95အောက်သို့မဟုတ်92တချို့နေရာတော့94ပေါ့နော်။အဲ့ဒီအောက်ကျရင်ဆေးရုံသွားပါဆိုတဲ့လက်ညွန်ကျွန်တော်တို့ရှိတယ်။တကယ်ဟိုခင်မီတိုးတက်တဲ့နိုင်ငံတွေမှာပမာပြူမလဲတချို့ဆေးရုံကြီးရှိပါတယ်။ဟိုဆေးရုံမှာတော့အောက်ဆီဂျင်ပိုက်ကန်တွေသွားပြီးတော့ပိုက်ကန်တွေပဲလားအဲဆီယမာတွေကလုံနာနှာခေါင်းကိုတက်ပေးကြပါတယ်။သို့တော်လည်းပဲဖွံ့ဖြိုးစင်းနိုင်ငံတွေပမာနိုင်ငံသားကဟိုကျွန်တော်နေထိုင်ခဲ့တဲ့အိန္ဒိယနိုင်ငံမှာပဲတချို့ဆေးရုံတွေဆိုဒီစလင်နာပဲသုံးရတယ်။အခုကျွန်တော် Facebook မှာပမာလို့တွေ့နေတဲ့စလင်နာမျိုးပဲသူတို့နိုင်ငံမှာလည်းသုံးကြရပါတယ်။သုံးတဲ့အခါမှာတော့ဒီစလင်နာထားသုံးဤကင်တွဲဤအခုချိန်ဆိုတော့ထူးထူးခြားခြားပေါ့နော်စလင်နာမျက်နှာပြင်ပေါ်မှာဗိုင်းရပ်စ်ပါလားမပါဘူးလို့ဆိုတဲ့အချက်ကနံပါတ်1အရေးကြီးဆုံးဆိုတော့အဲ့ဒါပြီးရင်ခုနပြောသလိုပိုက်ကောင်းလို့ခေါ်တာပေါ့ဗမာလိုလို့ပြောပိုက်ကောင်းကအတိအကျပေါ့နော်ယိုဖိတ်မှု leakage ဆိုတာမရှိအောင်လည်းကူးဆိုင်ရမယ်နောက်တစ်ခုကျွန်တော်ဟိုအရေးကြီးတဲ့အချက်ပေါ့နော်ဗမာပြည်ရဲ့အခြေအနေလက်တွေ့အခြေအနေရေတံဘူးတွေတုံးကြတယ်ခက်မိလာကြတယ်တိုးတက်လာကြတယ်ဒါပေမဲ့ကျွန်တော်ကျမရဲ့မိကုန်နေဖြေနေတော့ကျွန်တော်သိရတဲ့အခြေအနေကရေတန်ဘူးဆိုတာတဲကရေကိုယ်တိုင်ကမတန်ဘူးဖြစ်နေတယ်။တချို့တစိတ်တွေဆိုရင်ဟိုလွန်ခဲ့တဲ့2နှစ်လောက်ကကျွန်တော်မှမရ FDA ကတောင်းမှာဒီဇီရီဒီစိတ်တွေမတုံးမနဲ့လို့ရေတန်ကိုတားမြစ်ရတယ်။အခုတော့အောက်ဆီဂျင်စလင်ဒါအခုမှစတာဗျ။အဲလက်ပိုင်းမရှိသေးဘူးတပတ်လောက်ပဲရှိသေးတယ်။အဲ့တော့ဘယ်စက်ရုံကအောက်ဆီဂျင်စလင်ဒါဟာစံကိုက်ဟုတ်လားမဟုတ်လားဘယ်သူမှမစစ်နိုင်ဘူး FDA လည်းအလုံးလုံးနိုင်လားမလုံးနိုင်လားမသိဘူးဆိုတော့အဲ့ဒီဟာအတွေ့ကတော့ဘာမှမတတ်နိုင်ဘူးကျွန်တော်တို့စိုးရင်တဲ့အတွေ့တကယ်ပဲလက်တွေ့သုံးပြီးတော့အနေမရှိတဲ့ကုမ္ပဏီကဆိုင်ကစလင်ဒါရနိုင်တော့ဟိုတော်သေးတာပေါ့နော်ဒါပဲလို့ဒါလည်းအတော့ခက်ခဲမယ်လို့ယူဆတယ်ဒါကြောင့်ဟိုအမြဲတမ်းပေါ့လို့အန်တရေသို့မဟုတ်သတိထားမဲ့အချက်တွေကိုခေါင်းထဲမှာထည့်ပြီးတော့ဆိုးရတဲ့ပုံမဆိုးအောင်အောက်ဆီဂျင်ဘူးသုံးဆွဲတဲ့လူတွေရောရောင်းချတဲ့လူတွေရောထုတ်တဲ့စက်ယုံတွေရောစက်ယုံတွေရောအကုန်လုံးဟိုတတိကြီးကြီးနဲ့ဆောင်ရွက်တင်ကြတယ်လို့လည်းကျွန်တော်တက်လောင်းအကြံပြုပါရစေခင်ဗျ။ဟု
တ်ကဲ့ပါ။ဆက်ခုအောက်ဆီဂျင်ဘူးမရှိမဖြစ်လို့ရဲဆိုပြီးတော့လူတွေကအသေးအံလိုက်ရှာနေကြပါတယ်ရှင်။ဒီဟာမှန်ကန်ပါရဲ့လားရှင
်။အဲဒစိတစ်ပိုင်းသာမှန်ကန်ရင်လို့မှန်ကန်တယ်လို့တင်ပြပါရစေ။COVID ယောဂပိုးဟာကာကွယ်မှုအရေးကြီးဆုံးကုသတဲ့ဆေးဆိုတာဆေးကိုရအောင်မှကြံဖန်ပြီးကျွန်တော်တို့လုပ်ရတာဒါအများစုမှမဆိုင်ဘူးเนาะအဲ့တော့အများစုဟာအောက်ဆီဂျင်ပြောလို့အောက်ဆီဂျင်နောက်လိုက်နေလို့ရှိရင်အခြေခံကြတဲ့ကာကွယ်ရေးနဲ့စည်းကမ်းတွေကိုညော့ရဲမှကျွန်တော်အတန်ဆွေးပါတယ်အဲ့အခြေခံကြတဲ့ကာကွယ်ရေးဆိုတာလည်းအများကြီးမရှိဘူးညတစ်တက်နေဆုံးအပြင်ကိုမသွားနဲ့နှစ်ပြင်းကိုသွားတဲ့နှာခေါင်းစီးသုံးနံပါတ်3လက်မကြမကြဆေးလက်ဆေးတဲ့ခါမှာလေရိုးရိုးဆက်ပြအကောင်းဆုံးပဲအရေးပေါ်ကြမှာတဲ့ဟန်ဟန်ဆန်တိုက်စားလို့ဟန်ဂျဲလို့ဆိုတာသုံးဖို့လို့နောက်တစ်ခါနံပါတ်4ကာဝယ်ဆေးပေါ့ကာဝယ်ဆေးကတော့ဟိုတမကြီးကျဲတဲ့မိကုံကြီးပမာပြီးတော့ဘာဖြစ်အဲ့ဒါလုတ်တင်နေလို့ကျွန်တော်ယူဆပါတယ်နောက်တစ်ခါမှားယွင်းတဲ့သတင်းချက်လက်တွေမှားယွင်းတဲ့အကြံပေးမှုတွေမလိုက်ဖဲနဲ့ခုနကိုဗစ်စကူကာကွယ်ရေးတင်ပုံကြီးလို့ခေါ်တဲ့1234ကိုလိုက်နိုင်ဖို့ကအောက်ဆီဂျင်တဲ့တောင်ပိုရေးကြီးတယ်အောက်ဆီဂျင်လိုမဲ့လူကအရာနှုတ်နည်းနည်းလေးခုန1235လိုက်ဖို့လူကညာနှုတ်အများကြီးအဲ့တော့အများကြီးဟာအောက်ဆီဂျင်နောက်ကြီးတဲ့လိုက်မနေပဲနဲ့ကာကွယ်ရေးလုပ်ဖို့အပြင်မထွက်နဲ့ထွက်ရနှကောင်းစီစီလက်ခဏခဏစီဖြစ်နိုင်ရင်ကာကွယ်စီထိုးဆိုတဲ့အချက်လေးချက်ပေါ့နော်အဲ့ဒါကိုမမေ့မလျော့လူတိုင်းလူတိုင်းလုပ်တဲ့နယ်လို့ လေးလေးနဲ့ကျွန်တော်အကြံပေးပါတယ်ခင်ဗျာ
ဆောတော်တော်အန်တရာတော့ကြီးတာပေါ့နော်ဒီအောက်ဆီဂျင်ဘူးနဲ့ပတ်သက်ပြီးတော့အောက်ဆီဂျင်လုံလုံလောက်လောက်မရှိတဲ့လူနာတယောက်ကဒီအောက်ဆီဂျင် level တက်လာအောင်ပေါ့နော်အောက်ဆီဂျင်တွေးထဲမှာဟိုရှိတဲ့နှုံတက်လာအောင်လှုပ်လို့ရရပါတယ်နော်ဆရာ
အဲ့မေကွန်တမအရေးကြီးတယ်ပမာနိုင်ငံအတွက်ပေါ့ထူးထင်နော်ကျွန်တော်စောစောဆွေးနွေးခဲ့တယ်လို့ဒီကိုရိုနာဗိုင်းရပ်စ်ပိုးဟာဗိုင်းရပ်စ်ဖြစ်တယ်ဗိုင်းရပ်ကြောင့်ရောဂါလက္ခဏာတွေခံစားရတယ်ဖျားတယ်ပြပီးချမ်းတယ်ကိုယ်တွေကြိုက်ခဲတယ်မဆက်အရသာပြက်တယ်နှာခေါင်းအနက်မရဘူးနောက်တကတချို့ကြော့ပေါ့နော်ဝင်သွားတာဒီဖြစ်တယ်နောက်တိုင်းကြည့်လိုက်ရင်အောက်ဆီဂျင်လေဗယ်ကျတယ်အဲ့ဒီရောဂါလက္ခဏာအလုံးဟာဗိုင်းရပ်စ်ကြောင့်ဖြစ်တယ်နှာခေါင်းအနက်မရတာပဲပြပြခုအများဆုံးပြောနေတာအောက်ဆီဂျင်နဲ့နှာခေါင်းအနက်မရတာနှစ်ခုပြန်အဲ့ဒီဟာအလုံးဟာဗိုင်းရပ်စ်ကိုခုခံအားကနိုင်မှပြန်ကောင်းမယ်ဒီကိုရိုနာဗိုင်းရပ်စ်ဟာအစာအတော့ကြောင့်လည်းမဖြစ်ဘူးအစာတောက်နဲ့လည်းမကာကွယ်နိုင်ဘူးအစာတောက်နဲ့လည်းမကုနိုင်ဘူးနောက်တစ်ခါဗီတာမင် A ကနေစက်ထီပေါ့နော်ဖြစ်စွတ်စာကာရဲ့နေအထီအဲ့ဒါဒီကြောင့်လည်းမဖြစ်ဘူးအဲ့ဒါနေလည်းမကာကွယ်နိုင်ဘူးအဲ့ဒါနေလည်းမကုနိုင်ဘူးခုခံအားနဲ့သာကောင်းမယ်ဒါကြောင့်ခုခံအားကောင်းဖို့အရေးကြီးတယ်
။ဒေါက်တာတင့်ဆွေရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင
်။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နေပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်လေးကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတင်ပြပေးကြပါမယ်။ကသမကလုံချုံရေးကောင်စီမှာဗီဒိန်ကိုစလဲအဖွဲ့ကနေကမကထပြုပြီးတော့မနေ့တုန်းကလှုပ်ခဲ့တဲ့မြမအရေးအလွတ်တဘောအစည်းအဝေးကိုစစ်ကောင်စီနိုင်ငံသားရေးဌာနကပြစ်တင်ဝေဖန်တဲ့ထုတ်ပြန်ချက်တစ်စောင်ဒီကနေ့ထွက်လာပါတယ်။ဒီဆွေးနွေးပွဲမှာဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုကိုစားပြုပြီးတော့အမျိုးသမီးရေးရာဝန်ကြီးနော်ဆူဇနာလှလှဆိုးနဲ့တမ်မကြီးဦးကျော်မိုးထွန်းတို့ကတက်ရောက်ပြီးတော့တင်ပြခဲ့တာကိုစစ်ကောင်စီဘက်ကဝေဖန်ပြီးတော့သူတို့ပြောတာတွေကိုပြင်းထန်စွာကန့်ကွက်ပယ်ချတယ်လို့ဆိုပါတယ်။ COVID-19 ကပ်ရောဂါကိုထိန်းချုပ်တားဆီးဖို့ပြည်သူတွေလက်တွဲတွန်းလှန်နေချိန်မှာအချင်းချင်းစိတ်ဝမ်းကွဲပြားမှုနဲ့တန်လျာဖြစ်စေဖို့ဖန်တီးတာကိုလက်ခံနိုင်ပွဲမရှိတဲ့အကြောင်းနဲ့အချုပ်အခြာအာဏာပိုင်တဲ့နိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုဝင်ပြီးတော့ဆွတ်ဖက်ဖို့ကြိုးပမ်းတာမှန်သမျှကိုပြင်းထန်စွာရှုံချလိုက်ကြောင်းစစ်ကောင်စီရဲ့နိုင်ငံသားရေးဌာနထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်ရှင်။မြန်မာနိုင်ငံမှာတော့ဒီကနေ့ဓာတ်ခွဲစမ်းသပ်မှုပေါင်း 14,135 ခုစစ်ဆေးခဲ့တာမှာတော့ကူးဆက်သူပေါင်း 9,128 ဦးတွေ့ရှိပါတယ်။သေဆုံးသူကတော့390ဦးရှိတယ်လို့စစ်ကောင်စီရဲ့ကြမ်းမာရေးဌာနကထုတ်ပြန်ပါတယ်။ဒါကြောင့်မို့လို့မြန်မာနိုင်ငံမှာအခုဆိုရင် COVID-19 စုစုပေါင်းကူးဆက်သူပေါင်း 29,460 ဦးနဲ့သေဆုံးသူပေါင်းက 8,942 ဦးထိရှိသွားပြီဖြစ်ပေမဲ့ကြမ်းမာရေးပညာရှင်တွေနဲ့လေ့လာသုံးသပ်သူတွေကတော့နေ့စဉ်ကူးဆက်မှုနဲ့သေဆုံးမှုဟာဒီထက်အများကြီးပိုနိုင်တယ်ဆိုပြီးတော့ပြောဆိုထားပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူတွေတိုးလာနေချိန်မှာပဲအာဏာသိမ်းစစ်ကောင်စီဘက်ကကိုဗစ်ကပ်ဘေးကိုအသုံးချပြီးတော့အတိုက်အခံတွေကိုနှိမ်နင်းနေတယ်လို့အာဏာကိုပုံမခိုင်မြဲအောင်လုပ်နေတယ်ဆိုပြီးစစ်ဆွဲပြောဆိုမှုတွေလည်းရှိနေပါတယ်ရှင်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်နိုင်ငံရေးအကြက်တဲနဲ့ဆိုးဝါးလာနေတဲ့ COVID-19 ကပ်ရောဂါပြဿနာကိုရင်ဆိုင်ကျော်လွှားနိုင်မှုလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာအနေနဲ့ထိထိရောက်ရောက်ဆောင်ရွက်ကြဖို့နိုင်ငံတကာအတိုင်းဝိုင်းကလည်းတိုက်တွန်းလိုက်ပါတယ်ရှင်။ COVID-19 ရောဂါကူးစက်မှုတိုးလာနေတဲ့ပုံမှာဆိုရင်ကြောင့်လည်းလူမှုကျန်းမာရေးပြဿနာကိုရင်ဆိုင်နိုင်အောင်အကူအညီပေးဖို့ကြိုးပမ်းနေပါတယ်လို့လည်းအမေရိကန်ပြည်ထောင်စုကပြောဆိုထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းလိုက်တာ6လရှိလာချိန်မှာပဲဆီယနာရှင်စန့်ကျင်ပြုတ်ကြရေးဆန္ဒပြတဲ့ဗိတ်တွေကဒီကနေ့ဆက်လက်ဖြစ်ပွားပြီးတော့ဒီကနေ့မှာတော့ရန်ကုန်မှာဆန္ဒပြမှုကိုပြစ်ခတ်နှိမ်နင်းမှုနဲ့ဖမ်းဆီးမှုတွေရှိခဲ့ပါတယ်။ရန်ကုန်မြို့တောင်ဝင်းမြို့နယ်ကြောင်မြောင်သတိပဋ္ဌာန်လမ်းထိပ်မှာဒီကနေ့ညနေပိုင်းလူငယ်တွေလမ်းပေါ်ထွက်ပြီးဆန္ဒပြနေတဲ့အချိန်မှာအခုလိုပြစ်ခတ်မှုဖြစ်ခဲ့တာပါ။ဒီကနေ့ညအတွက်နောက်ဆုံးရသတင်းတွေကတော့ဒီလောက်ပါပဲ။ဒီညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုအောင်မြတ်သူဖြစ်ပါတယ်။စပိုင်းဆိုင်ရာအတိုင်းမန်းအင်ဂျင်နီယာကတော့ Rock MacLean ဖြစ်ပါတယ်ရှင်။ကျွန်မကဆူမောမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေကြပါစေရှင်။
This program has come to